Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်သံကနေဒီဇင်ဘာ6ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းနိုမီတာ32 32 51နဲ့လိုင်းလမ်းမီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီအခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာအမေရိကန်နိုင်ငံတော်မှာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့မြင့်တက်နေပြီးဆောင်းရာသီခရစ်မတ်ပွဲတော်အားလည်းရက်ကိုရောက်ရှိလာနေတာနဲ့အမျှမိသားစုတွေမိတ်ဆွေငယ်ချင်းတွေစုဝေးကြဖို့ရှိတာကြောင့်ဗိုင်းရပ်စ်ကူးစက်မှုတွေလည်းပိုပြီးတော့တိုးလာဖို့ရှိနေပါတယ်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့ပြည်နယ်အလယ်ပိုင်းကဆန်ဒီယာဂိုကျိုင်ဝမ်ဒေသတွေမှာတော့ဒီနေ့ညကစပြီးတော့လူတွေအနေနဲ့အိမ်ထဲမှာပဲနေကြဖို့ကန့်သတ်မှုအသစ်တွေကိုထုတ်ပြန်လိုက်ပါတယ်။အဲ့ဒီဒေသတွေမှာရှိတဲ့ဆေးရုံတွေနဲ့အထူးကြက်မှတ်ကုသဆောင်တွေမှာကုသနေတဲ့လူဦးရေ15ရာခိုင်နှုန်းအထိကျသွားမှဒီကန့်သတ်မှုကိုပြန်ရုပ်သိမ်းသွားမှာဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးဂေဗန်နျူဆန်ကပြီးခဲ့တဲ့ပတ်ကပြောပါတယ်။ဒါပြင်ဆန်ဖရန်စစ္စကိုမြို့ဒေသတစ်ဝိုက်ကခရိုင်နေအတော်များများကလည်းတောက်ကြနေကစပြီးတော့ဒီကန့်သတ်မှုအသစ်အတိုင်းလိုက်နာဖို့ဆုံးဖြတ်ခဲ့ကြပြီးတော့ဒီနေ့ကစပြီးလူတွေအနေနဲ့အိမ်ထဲကနေအပြင်မထွက်ဘဲနေကြရမှာဖြစ်ပါတယ်။ရုရှားနိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်ကာကွယ်ဆေးထိုးမဲ့အစီအစဉ်ကိုမနေ့ကစတင်လိုက်ပါတယ်။ရမဟေဝန်ထမ်းအနေနဲ့ဆီယမားတွေပါဝင်ဗိုင်းရပ်စ်ကူးစက်မှုအနေနဲ့အများဆုံးရင်ဆိုင်နေရတဲ့သူတွေကိုဦးစားပေးပြီးတော့ထိုးသွားမှာဖြစ်တယ်လို့ပြောပါတယ်။အခုဆိုရင်ကမ္ဘာတစ်ဝှမ်းမှာဗိုင်းရပ်စ်ကူးစက်သူ 66.6 သန်းကျော်နဲ့သေဆုံးသူ 1.5 သန်းကျော်သွားပြီဖြစ်ပါတယ်။ဒီထဲမှာအမေရိကန်ပြည်ထောင်စုကတော့ 14.5 သန်းနဲ့ကူးစက်မှုအများဆုံးဖြစ်ပြီးတော့အိန္ဒိယနိုင်ငံက 9.6 သန်းနဲ့ဒုတိယဘရာဇီးလ်က 6.5 သန်းနဲ့တတိယအများဆုံးဖြစ်ပါတယ်ခင်ဗျာ။ဒီနိုင်ငံတော်ကဒေသအာဏာပိုင်တွေဟာတရုတ်ပြည်နယ်မှာဆန်းသက်ထုတ်လုပ်နေတဲ့ COVID ကာကွယ်ဆေးတွေအများပြားကိုမာယူဖို့ပြင်ဆင်နေပါတယ်။ဒီကာကွယ်ဆေးတွေဟာတရုတ်ပြည်သူ 1.4 ဘီလီယံအတွက်ဘလောက်အထိထိရောက်မှုရှိတယ်၊ဘလို့ဖြန့်ချီသွားမယ်ဆိုတာနဲ့ပတ်သက်ပြီးတရုတ်ဘူအစိုးရကတရုတ်ဝင်အတီမပြူရသေးခင်မှာပဲဖီနီအာဏာပိုင်တွေကဗိုင်းရပ်စ်ကာကွယ်ဆေးတွေမာယူဖို့အတွက်ပြင်ဆင်နေကြတာဖြစ်ပါတယ်။တရုတ်နိုင်ငံကကာကွယ်ဆေးထုတ်လုပ်သူတွေဟာနောက်ဆုံးစမ်းသပ်မှုတွေကိုအရှိန်ဟုန်မြင့်လှုပ်ဆောင်နေတယ်လို့တရုတ်နိုင်ငံသားဝန်ကြီးဝန်ကြီးကပြီးခဲ့တဲ့သတင်းပတ်ကလုတ်ခဲ့တဲ့ကုလသမဂ္ဂအစည်းအဝေးအတွင်းမှာပြောကြားခဲ့ပါတယ်။ကာကွယ်ဆေးနဲ့ပတ်သက်ပြီးနောက်ဆုံးတည်ပြုချက်မရသေးပေမဲ့တရုတ်နိုင်ငံမှာရှိတဲ့ကျန်းမာရေးဝန်ထမ်းတွေနဲ့တခြားလူတစ်သန်းကျော်လောက်ဟာအဲ့ဒီစမ်းသပ်ထုတ်လုပ်နေတဲ့ကာကွယ်ဆေးတွေကိုအရေးပေါ်အသုံးပြုဖို့အနေနဲ့ထိုးထားပြီးဖြစ်တယ်လို့ပြောပါတယ်။တရုတ်နိုင်ငံကကာကွယ်ဆေးထုတ်လုပ်တဲ့သူတွေဟာကမ္ဘာတစ်ဝှမ်းကနိုင်ငံပေါင်း12နိုင်ငံကျော်မှာကာကွယ်ဆေး5မျိုးထက်မနည်းကိုစမ်းသပ်ထုတ်လုပ်နေတာဖြစ်ပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံမှာ6လအတွင်းဗိုင်းရပ်စ်ကူးစက်မှုတွေအမြင့်ဆုံးပြန်ဖြစ်လာနေပြီးတော့ဒါကိုထိန်းချုပ်နိုင်ဖို့အတွက်အာဏာပိုင်တွေအနေနဲ့ရုံးကန်နေရတာကြောင့်မြို့တော်ဆိုးမြို့နဲ့အနီးအနားတစ်ဝိုက်မှာလာမယ့်အင်္ဂါနေ့ကစပြီးတော့တယောက်နဲ့တယောက်ခက်ခွာခွာနေဖို့စီးမြင့်တွေကိုတင်းတင်းကြပ်ကြပ်ချမှတ်သွားမယ်လို့တောင်ကိုရီးယားကျန်းမာရေးအာဏာပိုင်တွေကဒီနေ့မှပြောလိုက်ပါတယ်။
전국적인대유행으로평창하기직전의유만상
황ကျွန်တော်တို့ဟာအလွန်အနေများတဲ့အချိန်ဒီမှာရောက်နေပါတယ်အခုလောလောဆယ်အနေထားကကျွန်တော်တို့ရဲ့ဆေးရုံတွေမှာထိန်းချုပ်နိုင်တဲ့အနေထားတွေကိုကျော်လွန်နေပါတယ်လို့တောင်ကိုရီးယားနိုင်ငံရဲ့ဂျမားရေးဝန်ကြီးပေါက်နူဟိုးကပြောသွားတာဖြစ်ပါတယ်ဒီမိန့်ကြောင့်လာမယ့်အင်္ဂါနေ့ကစပြီးလူ90ထက်ပိုစုရမှာမဟုတ်တယ်လို့အောက်စားလိမ့်ကျင်းစင်တာတွေကာရာအိုကီဆိုင်တွေပြည့်ရမှာဖြစ်ပြီးဘာသာရေးပွဲတွေကိုလည်းအင်တာနက်ကနေလောက်အောင်ဖြစ်သလိုကျောင်းတွေကိုလည်းလူဦးရေတင်းတင်းကြပ်ကြပ်ကန့်သတ်သွားမှာဖြစ်ပါတယ်။ဒါပြင်မနေ့ကလည်းစိုင်းတွေကိုည9နာရီမှာပိတ်ဖို့အမိန့်ထုတ်လိုက်ပြီးတော့အများပြည်သူတွေယူပို့ဆောင်ရေးလုပ်ငန်းတွေကိုလည်းညနေပိုင်းမှာ30ရာခိုင်နှုန်းအထိရှော့ချသွားဖို့တောင်ကိုရီးယားအစိုးရကအမိန့်ထုတ်ထားပါတယ်။တောင်ကိုရီးယားနိုင်ငံမှာမနေ့စနေနေ့ကဗိုင်းရပ်စ်ကူးစက်ခံသူ631ယောက်ရှိခဲ့ပြီးတော့ဒါဟာပြီးခဲ့တဲ့ February နဲ့ March လကဒီဗိုင်းရပ်စ်ကူးစက်မှုတွေအဆိုးဆုံးဖြစ်ခဲ့တဲ့အချိန်ကဆက်ပြီးတော့နေ့စဉ်ကူးစက်မှုမှာအများဆုံးဖြစ်ပါတယ်။အခုလောလောဆယ်မှာယောဂဖြစ်နေတဲ့သူ 9,800 ကျော်ရှိပြီးတော့အိလူနာတွေကိုကူးစက်ဖို့အတွက်ဈေးဝင်ငွေတွေကိုထပ်တိုးထားပေမဲ့အခုလိုကူးစက်မှုတွေဆက်တိုးနေမယ်ဆိုရင်တော့လုံလောက်မှာမဟုတ်ဘူးဆိုပြီးတော့လည်းပြောလိုက်ပါတယ်ခင်ဗျာဗြိတိန်မြေမာကြီးအဲလစ်ဘက်နဲ့သူ့ရဲ့ခင်မုန်းတို့အနေနဲ့ COVID-19 ကာကွယ်ဆေးထိုးပြီးတာနဲ့လူလူကိုအသိပေးသွားမှာဖြစ်တယ်လို့တော်ဝင်မိသားစုရဲ့အမည်မဖော်လိုတဲ့တာဝန်ရှိသူတဦးကိုကိုးကားပြီးတော့ The Times သတင်းစာကဖော်ပြလိုက်ပါတယ်ဗြိတိန်ဆိုရကပြီးခဲ့တဲ့ဒဇင်ဘာ၂ရက်နေ့ကအတီးပြုတ်လိုက်တဲ့ Pfizer ကုမ္ပဏီကထုတ်တဲ့ကာကွယ်ဆေးကိုစတင်ဖြန့်ချိနေပြီးအသက်ကြီးတဲ့သူတွေကိုဦးစားပေးပြီးကာကွယ်ဆေးထိုးဖို့လုပ်နေတာကြောင့်အသက်64နှစ်ရှိဖြစ်တဲ့မြန်မာကြီးနဲ့အသက်69နှစ်ရှိဖြစ်တဲ့သူမရဲ့ခင်မွန် Prince Philip တို့ဟာ COVID-19 ကာကွယ်ဆေးကိုအရင်ဆုံးထိုးရဖို့ရှိနေပါတယ်။ ပြည်ထောင်စုတိုင်ဝမ်မှာတော့မြန်မာကြီးကိုချစ်ခင်ကြပြီးတော့သူမကကာကွယ်ဆေးကိုတရားဝင်ထောက်ခံလိုက်တာကြောင့်အင်တာနက်အွန်လိုင်းတွေမှာကာကွယ်ဆေးမထိုးဖို့သတင်းမှားတွေဖြန့်ချိနေတာတွေကိုတံပြန်ဖို့အတွက်အကောင်းဆုံးသတင်းစကားလဲပေးလိုက်တာဖြစ်ပါတယ်။ဒေါ်ဝင်မိသားစုတွင်မှာလဲမင်းသားချောင်းစ်နဲ့သူ့ရဲ့သားကြီးဖြစ်တဲ့မင်းသားဝီလျံတို့လဲအခုနှစ်အစောပိုင်းမှာဗိုင်းရပ်စ်ကူးစက်ခံခဲ့ရတာပါ။အစိုးရရဲ့ကာကွယ်ဆေးဦးစားပေးထိုးမဲ့အစီအစဉ်ရတော့ဘဝရေးသားတွေမှာနေထိုင်နေကြတဲ့တကြီးရွယ်ဦးတွေနဲ့သူတို့ကိုစောင့်ရှောက်နေတဲ့သူတွေအပါအဝင်အသက်80ကျော်လူကြီးတွေနဲ့မြမရေဝန်ထမ်းတွေကိုအရင်ဆုံးထိုးပေးသွားမှာဖြစ်ပါတယ်ခင်ဗျာ
VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာ5မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။မင်္ဂလာပါရှင်။ကျွန်မများသတင်းအောင်ပါ။သတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။သမ္မတဒေါ်နယ်ထရမ့်ကအရေးပါတဲ့အမေရိကန်အရှိတောင်ပိုင်းကဂျော်ဂျီယာပြည်နယ်ကိုသွားရောက်ပြီးအထက်လွှတ်တော်အမန်နီယာအတွက်ရှင်ပြိုင်နေတဲ့ Republican ကိုယ်စားလှယ်လောင်းနှစ်ဦးတွေမင်းဆွေစည်းဝေးလှုပ်ဆောင်ခဲ့ပါတယ်။အဲ့ဒီအထက်လွှတ်တော်အမတ်နှစ်နေရာကစီနီအထက်လွှတ်တော်ကိုဘယ်ပါတီကြီးဆိုးမလဲဆိုတာကိုအဆုံးဖြတ်ပြီးမှာပါ Republican ကိုယ်စားလှယ်လောင်းနှစ်ဦးတွေမဲဆွေပွဲမှာသမ္မတ Trump ကနိုဝင်ဘာလ3ရက်သမ္မတရွေးကောက်ပွဲမှာရွေးကောက်ပွဲမတမာမှုတွေရှိတယ်ဆိုတာကိုထပ်ခါတလဲလဲပြောခဲ့ပါတယ်ဂျော်ဂျီယာပြည်နယ်မှာတရားဝင်အတီမပြည့်မှန်သေးတဲ့မေးရလက်တွေအရဒီမိုကရက်တစ်ကိုယ်စားလှယ်သမ္မတလောင်း Joe Biden ကမဲ12,000ဝန်းကျင်နဲ့အနိုင်ရရှိထားတာပါကူလိုထက်လွတ်တော်အမန်နီယာအတွက်မဲဆွေစည်းဝေးမဆင်းမီမှာသမ္မတထရမ့်ကဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှူးကိုတယ်လီဖုန်းဆက်စကားပြောပြီးတော့ပြည်နယ်လွှတ်တော်က Republican Party ဝင်တွေအနေနဲ့အထူးစည်းဝေးတရခေါ်ယူပြီးလက်ရှိရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ဖို့နဲ့သမ္မတထရမ့်ကိုထောက်ခံတဲ့သမ္မတရွေးချယ်ရေးအဖွဲ့ဝင်တွေကိုခန့်အပ်ဖို့တိုက်တွန်းခဲ့ကြောင်း Washington Post သတင်းစာကဖော်ပြပါတယ်ပြည်နယ်အုပ်ချုပ်ရေးမှူးကသမ္မတရဲ့တိုက်တွန်းချက်ကိုလက်ခံဖို့ညှဉ်းဆဲခဲ့တယ်လို့ AP သတင်းကပြောပါတယ်အထက်လွှတ်တော်ကိုထိန်းချုပ်နိုင်ဖို့အထက်လွှတ်တော်အမတ်ရွေးကောက်ပွဲတွေပြန်လည်ပြုလုပ်ဖို့ရှိတဲ့ဂျော်ဂျီယာပြည်နယ်မှာ Republican Party အနေနဲ့အနည်းဆုံးတနေရာအနိုင်ရဖို့လိုအပ်ပါတယ်ရှင်။ကမ္ဘာတဝန်းက American တန်ယုံတချို့မှာဝန်ထမ်းတွေအကြောင်းရင်းတိတိကျကျမဖော်ပြနိုင်မယ့်နာမကျန်ဖြစ်ရတာဟာကျန်းမာရေးကိုထိခိုက်နိုင်တဲ့အသံလိုင်းစွန့်အင်နဲ့တိုက်ခိုက်ခံရတာကြောင့်ဖြစ်နိုင်တယ်လို့ American အစိုးရအစီရင်ခံစာတစ်စောင်ကဖော်ပြပါတယ်။ဝန်ထမ်းတွေနာမကျန်ဖြစ်ရတဲ့အကြောင်းရင်းတွေထဲမှာဒီလိုအသံလိုင်းစွန့်အင်နဲ့တိုက်ခိုက်ခံရတာကဖြစ်နိုင်ခြင်းရှိဆုံးဖြစ်တယ်လို့အမျိုးသားသိပ္ပံတက္ကသိုလ်စက်မှုနဲ့ဆေးပညာရေးဆိုင်ရာဌာနကစနေနေ့တုန်းကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2016ခုနှစ်တုန်းကကျူဘာနိုင်ငံဆိုင်ရာအမေရိကန်တန်ယုံဝန်ထမ်းတွေဒီလိုထူးထူးဆန်းဆန်းနာမကျန်ဖြစ်တာတွေစပြီးတော့ကြုံခဲ့ရတာပါ။နောက်ပိုင်းမှာတရုတ်နိုင်ငံနဲ့တခြားကမ္ဘာတဝန်းအမေရိကန်တန်ယုံတွေကဝန်ထမ်းတွေဒီလိုနာမကျန်ဖြစ်တာတွေတွေ့ကြုံခဲ့ရပါတယ်။ဒီလိုနာမကျန်းဖြစ်ရတာကြောင့်အတန်ကြေကြေလောင်လောင်ကြားရတာနားရင်းနာကျင်တာဥကောင်တွင်ပြင်းပြင်းထန်ထန်တုန်ခေါမှုကိုခံစားရတာမူးဝေတာနဲ့အမြင်အာရုံနဲ့သိမှတ်အာရုံအခက်အခဲရှိတာစတဲ့ကျန်းမာရေးပြဿနာတွေအပြင်အတော်များများကအခုထိဒီလိုလက္ခဏာတွေနဲ့တခြားကျန်းမာရေးပြဿနာတွေကိုဆက်ပြီးတော့ခံစားနေရစေဖြစ်ပါတယ်ဒါပေမဲ့ဘယ်သူတွေကဒီလိုအတန်လိုက်ဆွဲအင်းနဲ့တိုက်ခိုက်တယ်ဆိုတာတော့အစီရင်ခံစာမှာဖော်ပြမထားပါဘူးကြုံတွေ့နေရတဲ့ကျန်းမာရေးပြဿနာကိုအဆုံးသတ်အပြေရှာနိုင်ဖို့ဒီအစီရင်ခံစာပါအချက်လက်တွေနဲ့သုံးသပ်ချက်တွေကအကူအညီပေးနိုင်လိမ့်မယ်လို့လည်း American နိုင်ငံညာရေးဌာနကစနေနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်။ TikTok ကုမ္ပဏီရဲ့ American နိုင်ငံတွင်ပိုင်ဆိုင်မှုတွေကို American ကုမ္ပဏီရဲ့လက်ထဲခွဲဝေရောင်းချဖို့ထုတ်ပြန်ထားတဲ့အမိန့်ကိုတက်တန်းထပ်ပြီးတော့တိုးမှမဟုတ်ဘူးလို့သမ္မတ Trump အစိုးရကတောက်ချာနေနောက်ပိုင်းကကြေညာခဲ့ပါတယ်။ဒါပေမဲ့ TikTok ရဲ့အနာဂတ်နဲ့ပတ်သက်လို့ဆွေးနွေးမှုတွေကိုဆက်ပြီးလုပ်သွားမယ်လို့ပြောပါရယ်။အမျိုးသားလူမျိုးရင်းဆိုင်ရာအန်ဒီရီရှော့ချနိုင်မှုနဲ့ TikTok ကုမ္ပဏီရဲ့ American နိုင်ငံတွင်ပိုင်ဆိုင်မှုတွေကို American ကုမ္ပဏီရဲ့လက်ထဲခွဲဝေရောင်းချဖို့ကိစ္စကို TikTok ရဲ့မိခင်ကုမ္ပဏီဖြစ်တဲ့ ByteDance နဲ့ American ပြည်ထောင်စုနိုင်ငံခြားရင်းနှီးမြှုပ်နှံသူများဆိုင်ရာကော်မတီ CFIUS ကဆွေးနွေးနေတယ်လို့ American ဘဏ္ဍာရေးဝန်ကြီးဌာနကတာဝန်ရှိသူတို့ကပြောပါရယ်။ပြီးခဲ့တဲ့ပတ်သက်ကြနေ့ကလည်း CFIUS က Biden's ကိုတပတ်ကြာအချိန်ထပ်ပြီးတော့တိုးပြီးခဲ့ပါတယ်ပြီးခဲ့တဲ့ဩဂုတ်လကသမ္မတ Donald Trump က TikTok ကုမ္ပဏီရဲ့ American နိုင်ငံတွင်ပိုင်ဆိုင်မှုတွေကို American ကုမ္ပဏီရဲ့လက်ထဲခွဲဝေရောင်းချဖို့အမိန့်ထုတ်ပြန်ခဲ့တာပါ အဲ့ဒီအမေရသမက်ရဲ့ကြော်လွန်သွားတာနဲ့အမေရိကန်တရားရေးဝန်ကြီးဌာနအနေနဲ့အမေကိုစီးကျက်နိုင်မှုအတွက်အခွင့်အာဏာရှိပါတယ်။နောက်ဆုံးရအဖြစ်သတ်မှတ်ထားတဲ့နိုဝင်ဘာ12ရက်နေ့မှာအမေမစီးကျက်သေးပဲအမေရိကန်အစိုးရက15ရက်တစ်ချိန်နဲ့9ရက်တစ်ချိန်ရပ်တိုးပြီးခဲ့တာပါ။အမေရိကန်နိုင်ငံအတွင်း TikTok ကိုအသုံးပြုသူသန်း100ကျော်ရှိပါတယ်။TikTok အသုံးပြုသူအမေရိကန်တွေရဲ့ပုံကိုယ်ရေးအချက်အလက်တွေကိုတရုတ်အစိုးရကရယူနိုင်တယ်ဆိုပြီးသမ္မတ Trump အစိုးရက TikTok ကအမျိုးသားလုံခြုံရေးအတွက်အန္တရာယ်ပြုချင်းချောင်းနေတယ်လို့ပြောဆိုနေကြတာလည်းဖြစ်ပါတယ်ရှင်။အောက်ကကဲနမူနာတွေကိုတည်ဆောင်ပြီးကမ္ဘာမြေပြင်ကိုပြန်ဆင်းလာတဲ့အာဂါသရေငယ်ကိုရှာဖွေရေးဟိုက်ရင်ဖွဲ့ကတွေ့ရှိထားပြီးလို့ဂျပန်အာဂါသအေဂျင်စီကပြောပါတယ်။ဒီအာဂါသရေငယ်ကဩစတြေးလျနိုင်ငံတောင်ပိုင်းဝေးလံနဲ့အရက်ဒေသမှာအောင်မြင်ဆင်းသက်နိုင်ခဲ့တာပါ။ကမ္ဘာမြေပြင်နဲ့အတော်ဝေးဝေးမှာရှိတဲ့ဂျိုသိန်းဂျိုမွားတခုကဥက္ကာခဲနမူနာတွေကိုဒီလုံးမြင်ရင်ငယ်ကတဆင်ဟာယာဘူစာတူအာဂါသရင်ကစနေနေ့ကပို့လွှတ်လိုက်တာဖြစ်ပါတယ်။ဒီဥက္ကာခဲနမူနာတွေကနေအဖွဲ့စည်းအစပြုရာမူလစင်ရင်အကြောင်းရင်းနဲ့ကမ္ဘာပေါ်ကသက်ရှိသူရဲ့ဖြစ်တည်မှုကိုလေ့လာနိုင်မှုသဲလွန်စားတွေကိုအထောက်အကူပေးနိုင်မှာလည်းဖြစ်ပါတယ်။American Agatha Susan Lila ရဲ့ agency NASA ရဲ့ Agatha ရင်ကဂျိုးသိန်းတစ်ခုဖြစ်တဲ့ Banu Jo ရဲ့မြေလွှာနမူနာကိုအောင်အောင်မြင်မြင်ရယူနိုင်ခဲ့ပြီးသတင်းပတ်သိမ့်မကြခင်မှာအခုလိုဒီ Agatha ရင်ငယ်ကပထမဆုံးဥက္ကာခဲနမူနာကိုတည်ဆောင်လာပေးခဲ့တာဖြစ်ပါတယ်။အခုလိုနိုင်ငံတွေကြား Agatha Susan Lila ရဲ့ခရီးစဉ်တွေအပြိုင်ဆိုင်ပြုလုပ်နေတဲ့အချိန်မှာပဲတရုတ်နိုင်ငံကလည်းသူတို့ရဲ့လဘော်ဆင်သက်တဲ့ရင်ငယ်ကလမျက်နှာပြင်အောက်ခြေမြေနမူနာတွေကိုရယူထားပြီးဖြစ်တယ်လို့ဒီသတင်းပတ်ထဲမှာပြောပါတယ်ရှင်။တော်ရရှင်များရှင်တင်းငူနေနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။မန္တလေးတိုင်းဒေသကြီးမိုးကုံးမြို့ကထင်ရှားတဲ့ SP မုံတိုက်ပိုင်ရှင်ကို TNL တန်းပလောင်တပ်ဖွဲ့ကဖမ်းဆီးတာဖြစ်ကြောင်းနဲ့စနေနေ့ညကအမျိုးသမီးတဦးထပ်မံဖမ်းဆီးခံရတဲ့အကြောင်းကိုပြောပြပါမယ်။ကျွန်တော်မိုးစော်ပါ။ရန်ကုန်မန်းလေးနေပြည်တော်စတဲ့မြို့ကြီးတွေမှာဆိုင်ခွဲတွေဖွင့်လှစ်ထားတဲ့ SP Bakery ကစံပြမုံတိုက်ပိုင်ရှင်ဦးကျော်ဝင်းဟာသူနေထိုင်ရာမိုးကုတ်မြို့မှာတောက်ကြနေမနေ့ပိုင်းကဖမ်းဆီးခံခဲ့ရတာပါ TNLA တန်းပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကဒီဖမ်းဆီးမှုဟာသူတို့လက်ချက်ဖြစ်ကြောင်း VOA ကိုအခုလိုအတည်ပြုပြောဆိုပါတယ
်ဟာနာပဲဒီဖမ်းရတော့မှန်တယ်ဒါပေမဲ့ဒီစီကတော့ကျွန်တော်လည်းပြောလို့မရဘူး
ဘာအတွက်ဖမ်းဆီးတယ်ဆိုတာထုတ်ဖော်ပြောဆိုတာမရှိပေမဲ့ဦးကျော်ဝင်းအတွက်အသက်အန္တရာယ်စိုးရိမ်ဖို့မရှိကြောင်းပြောပါတယ်။စနေနေ့ညပိုင်းမှာလဲမိုးကုံမျိုးနဲ့ဆက်လက်မှန်အကွာမှာရှိခဲ့လက်ကြီးရွာကအမျိုးသမီးတဦးနဲ့သူ့သမက်ကိုအမည်မသိလက်နက်ကင်တွေကဖမ်းဆီးသွားကြောင်းမိုးကုတ်ဒေသခံလူခွန်ကြီးနဲ့တရားမျှတမှုဖော်ဆောင်ရေးအဖွဲ့ကဦးနိုင်မိုးကပြောပါတယ်
။မနေ့ညက6:45လောက်မှာလာဖမ်းတယ်ပေါ့နော်။လာဖန်နာဖန်နဲ့အမျိုးသမီးကတော့ကြည်တန်းเนาะသူ့ရဲ့သမက်လက်ပါသွားတယ်ပတိုင်းနဲ့နာမည်ကတော့လက်နှစ်ယောက်ဖန်သွားတယ်6နိုင်လေးတန်းကမှတနက်တစ်ချက်ဖောက်တယ်ဖောက်ပြီးတော့အဲသူတို့လာဖန်သွားတယ
်မိုးကုတ်မင်းမျိုးလမ်းထွက်18မိုင်ပန်းပါလေနောက်ထပ်လူနှစ်ယောက်ဖန်စီသွားတယ်လို့ပြောဆိုပေမဲ့တခြားအတီးပြုတ်ချက်တော့မရသေးပါဘူးမိုးကုံမြို့မြို့မရဲစခန်းကိုဆက်သွယ်မေးမြန်းရမှာလေကြီးရွာကအမျိုးသမီးဖမ်းဆီးခံရတဲ့သတင်းသာရရှိကြောင်းနဲ့18မိုင်ဘက်ကဖမ်းဆီးတဲ့သတင်းတော့မကြားသေးရကြောင်းပြောပါတယ်
ကျွန်တော်တယောက်ပဲကြားတာဟိုဘက်ကဆိုတော့ဒီဘက်ကမကြားတော့ဘူး open mind တော့ပဲ
လေကြီးရွာကဒေါ်ကြည်တန်းကိုရှမ်းပြည်ကျူးတက်ရေးပါတီ SSPP SSA မြောက်ပိုင်းကဖမ်းဆီးတာဖြစ်ပြီးမွေးရစေဝါရောင်းဝယ်မှုနဲ့ဆက်ဆက်နေတာကြောင့်လို့ SSPP ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်းစုကပြောပါတယ်
ကျွန်တော်တို့ဘက်ကမြို့နယ်မှုပေါ့နော်ကျွန်တော်တို့အုပ်ချုပ်ရေးဌာနကဒီမြို့ရေးစေဝါတက်ချက်ရေးပညာပေးတဲ့တပေါ်တော့ပါပဲငွေရေးကြီးပါရမယူပါဘူးခဏခေါ်ပြီးတော့ဖိနှိပ်ပညာပေးတာပေါ့ဗျာအဲ့တော့ဆိုတာတို့ကနောက်နောက်မလုပ်ဘူးပေါ့အဲ့လိုမျိုးပါပဲဒါဒီဟိုဥပဒေနဲ့မခံကျင်တဲ့ဟိုအပိုင်းတွေပဲကျွန်တော်တို့လုပ်တာပါ
ပြီးခဲ့တဲ့အော်တိုဘာလအတွင်းကလည်းမိုးကုံမြို့ပေါ်ကမြို့သမီးတဦးကို TNLA အဖွဲ့ကစည်ရဲနှီးပါကြာဖမ်းဆီးခဲ့ပြီးချက်သိန်း300ကျော်တောင်းယူခဲ့ကြောင်းဖမ်းဆီးထားစဉ်ရဲညက်တာတွေလည်းရှိခဲ့ကြောင်းသတင်းမီဒီယာတွေမှာဖော်ပြတာတွေရှိပါတယ်။လူခွန်ရင်းနဲ့တရားမျှတမှုဖော်ဆောင်ရေးအဖွဲ့ကဦးနိုင်မိုးကမိုးကုံမြို့ရဲ့လက်ရှိအခြေအနေအပေါ်မှာအခုလိုတုံ့တက်ပြောဆိုထားပါတယ်။
မျိုးကုန်းရဲ့လူခွင့်ရဲ့တရားမြတ်တာရဲ့အခြေအနေကတော့သုံးသိမ်းနေတာမှုရဲ့အများကြီးဖြစ်ပေါ်လာတာပေါ့နော်ကိုဗစ်ကလည်းဖြစ်တာတစ်ချက်တိုင်းရင်းသားဖွဲ့စည်းရေးကလည်းတိုင်းနေထိပေါ့နော်ဒီလိုအခကြေးငွေဝင်ကောက်တယ်စက်ကြီးတွေဝင်ကောက်တယ် ကျမေးဆွဲတာတို့ဘာလို့အဲ့ဒါတွေကတော်တော်လေးကိုစူးစူးဝါးဝါးနဲ့ဖြစ်ပေါ်လာတာလေ။ဒါမိုးကုန်းမြို့မှာဥကဘယ်လိုခေါ်မလဲဆိုတော့ကြီးမားလာဖြစ်ပြီးတော့တချို့လူတွေရှင်မိုးကုန်းကခွာပြီးတော့ရန်ကုန်တို့မန္တလေးတို့ကိုသွားတဲ့လူတွေရှိတယ်။မိုးကုန်းမှာမပျော်တော့ဘူးကနေရတဲ့လူတွေကကြီးမားလာဖြစ်ကုန်ကြတယ်အဲ့လိုဖြစ်ကုန်တယ
်။ပြီးခဲ့တဲ့နိုဝင်ဘာလနောက်ဆုံးပတ်အတွင်းကလည်းမိုးကုန်းမြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ TNLA အကြတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲဖြစ်ပွားရာအနီးကဒေသခံ1500လောက်ဟာမိုးကုန်းမြို့ပေါ်ကိုတင်းရှောင်ခဲ့ကြရပါတယ်။ဒီလ9ရက်နေ့စနေနေ့မနေ့ပိုင်းကလည်းရှမ်းပြည်နယ်မြောက်ပိုင်းတီဘောနဲ့နမ်တူမြို့နယ်အဆက်မှာရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းအကြားမှာတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။
ယူအီမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသည် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသည်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းမြန်ခန့်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ခင်ဗျာနေဇာတာချီလေးမြို့ကနေပြန်လာတဲ့ထိုင်းနိုင်ငံသား၉ဦးကိုကိုဗစ်ကပ်ရောဂါပိုးထပ်တွေ့တာကြောင့်ဒီရက်ထဲမြန်မာပြည်ကပြန်လာသူတွေထဲမှာကပ်ရောဂါပိုးတွေ့ရှိသူလူ20ထိရှိလာပြီဆိုပြီးချင်းရိုင်ခရိုင်အုပ်ချုပ်ရေးမှူးကသတင်းထုတ်ပြန်ပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မမအေးမှာပါထိုင်းမြန်မာနယ်စပ်မဲဆိုင်တာချီလေးနယ်စပ်ကနေမြန်မာပြန်ထိုင်းနိုင်ငံသား16ဦးတည်းကစောင့်ကြည့်ရေးစင်တာမှာထိုင်းနိုင်ငံသား၉ဦးဟာကိုဗစ်ကပ်ရောဂါပိုးထပ်တွေ့ခဲ့တာပါထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်မြို့မှာဒီဇင်ဘာလ6ရက်နေ့ကပြုလုပ်ခဲ့တဲ့ကပ်ရောဂါဆိုင်ရာသတင်းစာရှင်းလင်းပွဲမှာတော့ချင်းရိုင်ခရိုင်အုပ်ချုပ်ရေးမှူးဒေါက်တာပရဂျွန်ပရာချာစကူကအခုလိုရှင်းလင်းသွားခဲ့ပါတယ
်။ဒါနဲ့တော့ก็ได้มีการประสานงานกับเต็ดเมียนมาร์นะครับขอเป้าหมายกลุ่มวันเจวันนะครับช่วยส่งมาซึ่งเขาก็ดําเนินการประสานงานแล้วก็มีการส่งเข้ามา
မြန်မာအာဏာပိုင်နေနဲ့ကျွန်တော်တို့အဓိကဆွေးနွေးပြီးပြန်ပို့နေတာကတော့တာချီလေးမြို့မှာဖွင့်ထားတဲ့ 1G1 ဟိုတယ်မှာအလုပ်လုပ်ကြနေတဲ့ထိုင်းနိုင်ငံသားတွေကိုပြန်ပို့ပေးနေတာဖြစ်ပါတယ်။တာချီလေးကနေပြန်ဝင်လာကြတဲ့ထိုင်းနိုင်ငံသား68ဦးကိုစစ်ဆေးမှုတွေပြုလုပ်ထားရမှာကပ်ရောဂါပိုးတွေ့သူ9ဦးထပ်တိုးခဲ့တာကြောင့်ချင်းရိုင်ခရိုင်အတွင်းမှာစုစုပေါင်းကိုဗစ်ကပ်ပိုးတွေ့သူလူ20ထိရှိသွားပြီလို့လည်းထိုင်းဘာသာနဲ့ရှင်းလင်းပြောဆိုသွားတာပါ။ပိုးတွေ့လူနာတွေဟာအသက်20ကနေ40ကြားအမျိုးသမီးတွေဖြစ်ကြပြီးတာချီလေးမြို့ 1G1 ကာစီနိုလောင်းကစားတွေပါတဲ့ဟိုတယ်မှာလုပ်ကိုင်နေကြသူတွေဖြစ်တယ်လို့လည်းထုတ်ဖော်ပြောဆိုသွားပါတယ်။လက်ရှိမှာတော့ထိုင်းမြန်မာနယ်စပ်တာချီလေးခရိုင်ထဲမှာကိုဗစ်ကပ်ရောဂါပိုးတွေ့ရှိသူ86ဦးထိရှိသွားပြီဖြစ်ပါတယ်။ကိုဗစ်ကူးစက်လာသူအမျိုးသမီးတချို့ဟာချင်းရိုင်မြို့ကနာမည်ကြီးစင်ကာပတ်ကိုလက်ပတ်ခဲ့တာကြောင့်အဲ့ဒီနေရာမှာထိတွေ့သူလူ200ကိုလည်းဆက်လက်စစ်ဆေးနေကြောင်းထုတ်ပြန်သွားပါတယ်။တာချီလေးပြန်ထိုင်းနေကြောင်းအခုချိန်ထိစောင့်ကြည့်စင်တာကိုဝင်နေရသူ182ဦးရှိသွားပြီလို့လဲဆိုပါရယ်ချင်းရိုင်ပြည်သူတွေအနေနဲ့အထိတ်တလန့်မဖြစ်ဖို့နဲ့ချင်းရိုင်မြို့ကိုကပ်ရောဂါပိုးကင်းစင်ရေးအတွက်တန့်ရှင်းရေးတွေလှုပ်ဆောင်သွားမှာဖြစ်ပြီးရောဂါထိန်းချုပ်နိုင်ရေးအတွက်ပြည်သူတွေအနေနဲ့ပိုးတွေ့လူနာတွေနဲ့ထိတွေ့ထားတယ်ဆိုရင်လာရောက်ဆေးအစစ်ဆေးခံကြဖို့တိုက်တွန်းသွားပါရယ်ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ60နဲ့ကူးစက်သူ4000ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာရောဂါပိုးကူးစက်မှုတွေလျော့ပါနေချိန်မှာပဲမြန်မာနိုင်ငံမှာတော့သေဆုံးသူ2082ဦးနဲ့ကူးစက်သူ6800ကျော်ရှိနေတာကြောင့်ရောဂါကူးစက်မှုတွေပြန့်ပွားမလာအောင်ထိုင်းနိုင်ငံကနေဆက်ဒေသအဝင်ထွက်တွေနဲ့ကုန်သွယ်မှုတွေတော်တော်များများကိုကန့်သတ်ထားပြီးလုံခြုံရေးကိုလည်းတိုးမြှင့်ထားပါတယ်ရှင်ကျွန်မမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
UAE American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
တော်ရရှင်များရှင် NLD ရသားဆိုရလက်ထက်မှာနိုင်ငံရေးကျင်းသားဥယျာဉ်ပိုတိုးလာသလိုဒီမိုကရေစီရဲ့အခြေခံဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုဆန္ဒပြသူတွေဖမ်းဆီးထောင်ချခံနေရတဲ့လူခွေချိုးဖောက်ခံနေရတာစိုးရိမ်စရာအနေအထားဖြစ်နေပါတယ်လို့နိုင်ငံရေးကျင်းသားရေးလှုပ်ရှားနေတဲ့အဖွဲ့တွေကပြောဆိုလိုက်ပါတယ်ရွေးကောက်ပွဲရလက်အရာဆက်ပြီးတော့တာဝန်ယူမဲ့နောက်အစိုးရတပ်တန်းမှာအကြောင်းမျိုးမျိုးကြောင့်ထောင်ချခံနေရတဲ့နိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးအကျဉ်းထောင်ဥပဒေထွက်ပေါ်လာရေးအပါအဝင်အကျဉ်းသားတွေရဲ့လူခွေတွေကိုစနစ်တကျဂိုင်တွေဖြည့်ရှင်းပေးပါလို့ NLD အစိုးရကိုတိုက်တွန်းချပါတယ်နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPBB ရဲ့တွဲဖက်အတွင်းမှဥပိုကြီးကိုကျမစုမုံကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးထားပါတယ်ရှင်မင်္ဂလာပါကြည့်ချင်းအဓိကမေးချင်တာကတော့တက်မတော်ကနေပြီးတရားစွဲဆိုခံရတဲ့ဒီတက်ထဲအမျိုးသမီးလေးတယောက်ကိုလည်းနိုင်ငံရေးကျင်းသားဖြစ်တက်မှတ်လိုက်တယ်လို့သိရပါတယ်ဆိုတဲ့အခါကျတော့လက်ရှိမြန်မာနိုင်ငံမှာဒီနိုင်ငံရေးကျင်းသားဥယျာဉ်ကဘလောက်ရှိနေပြီလဲထောင်ထဲမှာအကျဉ်းချခံနေရတာရောလက်ရှိတရားရင်ဆိုင်နေရတဲ့အနေအထားပေါ့နော်အဲ့ဒါလေးနည်းနည်းပြောပြပေးပါရှင
်လက်ရှိကျွန်တော်တို့ဒီဘောနိုင်ငံပေါ့နိုင်ငံအကျဉ်းသားဥယျာဉ်တို့ကတစ်ချင်းချင်းတိုးရတယ်လို့ကျွန်တော်တို့တက်မှတ်လို့ရပါတယ်အားလုံးပေါ့အားရရှိတဲ့၄ရောက်ရှိပါတယ်။အဲ့ဒီထဲမှာထောင်ချပြီးသားနိုင်ငံရေးကျင်းသားက36ရောက်ရှိတယ်။ထောင်ထဲကနေပြီးအမှုရဆက်နေရတာက193ရောက်ရှိပါတယ်။ပြီးတော့ဒီအမောက်ကံရပြီးတော့အပြင်ကနေအမှုရဆက်နေရတာက358ရောက်ရှိပါတယ်။အလုံးပေါင်းလိုက်984ရောက်။ဒီနိုင်ငံရေးကျင်းသားဆက်မှတ်တယ်ဆိုလို့ရှိရင်အဓိကအားဖြင့်ဒီမိုကရေစီရေးလူ့အခွင့်အရေးနောက်တိုင်းသောတည်နေမှာရေးဆိုရယ်တောင်းဆိုတဲ့သူတွေဆက်တော်ပုံတဲ့သူတွေအဲ့ဒီအတွက်ကိုဒီလိုပြီးတော့ပြောဆိုလို့သိဆောင်ရတယ်ဆိုလို့ဆိုရေးပြအဖြစ်နိုင်ငံရေးကျင်းသားလို့ဆက်ပါပါအဲ့လိုပဲဒီချက်သေးကဒေသကြီးလေးကိုတက်မီတာကြီးရဲ့မီတာစုပဲတယောက်ပေါ့နော်ဒီဆိုလို့ဆိုရင်သူ့ရဲ့ဘိလက်ဆိုပြောဆိုခြင်းယုံကြည်ခြင်းအဲ့လိုကိုထုတ်ပေါ်ပြောဆိုခြင်းဆိုရယ်အစမ်းကြတဲ့ဆိုတာကဘလို့မှမဖြစ်သင့်ဘူးပေါ့နော်ဒါကဒီမိုကရေစီရဲ့အခြေခံရှင်းစင်နေဖြစ်တယ်နောက်လူ့ခွင့်ရေးအခြေခံရှင်းစင်ဖြစ်ကြနေရှိတယ်အဲ့ဒီဖြစ်စစ်ဖြစ်ကြတွေကိုလိုက်လာရင်းနဲ့ရှင်းသုံးရင်းနဲ့စမ်းသပ်တွေ့ကြရတယ်ဆိုတော့ကျွန်တော်တို့ကနိုင်ငံရေးကျင်းသားလို့သတ်မှတ်ရခြင်းဖြစ်ပါတယ
်ဟုတ်ကဲ့အခုကဒီလက်ရှိဒီပြည်သူလူထုကနေရွေးချယ်တင်မြှောက်ထားတဲ့ NLD ဆိုရကအခုဆိုရင်လည်းရွေးကောက်ပွဲရလဒ်တွေအရာနောက်ထပ်တက်တန်းတစ်ခုအဖြစ်နဲ့ဆက်ပြီးအုပ်ချုပ်မဲ့အခြေအနေမှာအခုလက်ရှိဒီလိုမျိုးနိုင်ငံရေးကျင်းသားတွေလက်ရှိရှိနေသေးတဲ့အနေအထားပေါ်မှာပေါ့နော်ဥပိုကြီးတို့ဒီနိုင်ငံရေးကျင်းသားတွေလူမျိုးရင်းနဲ့နိုင်ငံရေးကျင်းသားတွေလှုပ်ရှားတဲ့သူတွေအနေနဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကိုဒီနိုင်ငံရေးကျင်းသားတွေရှိနေသေးတဲ့အနေအထားပေါ်မှာဗာများပေါ့နော်ပြောချင်တာဒီတောင်းဆိုချင်တာများရှိပါလဲရှင
်ဒေါက်ဆန်းစုကြည်ကိုယ်ကပြောခဲ့ပြီးတော့ရှိပါတယ်နိုင်ငံရေးကျင်းသားတယောက်ရှိနေတော့မှအများကြီးဖြစ်နေပါဒီစကားတွေကတော့သူရဲ့ပြောခဲ့တာဖြစ်တဲ့အတွက်ဒီကိုယ်ပိုင်နဲ့ဒီပုံမှာအမှတ်ရနေလို့ကျွန်တော်တို့ယုံကြည်တယ်။အဲလိုပဲသူ့အနေနဲ့ဒီနိုင်ငံရေးအကျဉ်းသားကိစ္စကိုဒီလာမယ့်ပတ်တန်းထဲမှာတစုံတရာခိုင်ပြီးဖြေရှင်းမယ်လို့ကျွန်တော်တို့မျှော်လင့်တယ်။အဓိကတော့ကျွန်တော်တို့နိုင်ငံရေးအကျဉ်းသားအဓိပ္ပာယ်ဖွင့်ဆိုချက်တည်းရရှိဖို့လိုပါတယ်။ဆိုတော့နိုင်ငံရေးအကျဉ်းသားအဓိပ္ပာယ်ဖွင့်ဆိုချက်တည်းရမရှိလို့ရှိရင်နိုင်ငံရေးအကျဉ်းသားနဲ့ပတ်သက်ပြီးတော့အစိုးရနဲ့အစိုးရမဟုတ်တဲ့ရက်သက်ဖော်ပြီးနေကြတဲ့မှာအမင်းပွားဝယ်အများကြီးဖြစ်နေပါလိမ့်။ဒါကြောင့်အဲ့ဒီရဆိုတော့ဒါရတဲ့နိုင်ငံရေးကျင်းသားအဖြစ်ဖွင့်ဖို့တခုရှိအောင်လုပ်ရမှာလို့သတ်မှတ်ပြတာ။နောက်ပြီးတဲ့အခါကျတော့နိုင်ငံရေးအကျဉ်းသားရှိရစီတာကိုလည်းအသိမှတ်လက်ခံရတယ်။ပြီးခဲ့တဲ့9နှစ်တက်တဲ့နောက်မှာ NLD အစိုးရကိုလည်းနာမနိုင်ငံမှာနိုင်ငံရေးအကျဉ်းသားရှိပါတယ်လို့အသိမှတ်ရတာလည်းရှိတယ်။ဒါကြတော့အတော်လေးကိုစိတ်ကြပေါ်ရောက်ပါပဲ။ဆိုတော့ဒါကမရှိဘူးလို့ငြင်းဆန်နေတဲ့သူကအစီအစဉ်ရောက်ပြတ်ဆိုကြည့်ရဖြစ်ပါတယ်။ရှိရကိုအသိမှတ်ပြတဲ့အခါကျတော့မှဒီရှိတဲ့ပြဿနာကိုဘယ်လိုပဲဖြေရှင်းတဲ့သူကသိပါတာ။ကြည့်တော့ကိုမရှိဘူးလို့ကျေးဇူးတင်တယ်ဆိုလို့ရှိရင်ပြဿနာကပုံပြီးကြီးပွားလာဖို့အတွက်တန်းဆုတ်ပေးနေတယ်ဖြစ်ပါလေ။အဲဒီတော့လေကျွန်တော်တို့ဒီနိုင်ငံရေးအကျဉ်းသားအရေးတို့ကအခုတည်းကရောကြသွားတယ်မရှိဘဲနဲ့အဖြစ်ကြီးတိုးရတာမျိုးရှိပါတယ်။နောက်တစ်ခုကနိုင်ငံရေးအကျဉ်းသားပြဿနာကိုဖြေရှင်းတယ်ဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသားဖြစ်စေတဲ့ပြဿနာတွေဘာတွေကနိုင်ငံရေးအကျဉ်းသားအဖြစ်အရေးချက်တွေကိုတိုးလာစေရလဲ။ဒါတွေကိုကျွန်တော်တို့ကဟိုစနစ်တကျအခိုင်အကျဉ်းဖြေရှင်းဖို့လိုရတယ်။နောက်ပြည်ရင်ကြောင်းလေးတွေအများကြီးလုပ်ဖို့လိုပါတယ်။
ဟုတ်ကဲ့အဲ့တော့မြန်မာနိုင်ငံမှာအခုလိုမျိုးတိုးပွားလာတဲ့နိုင်ငံရေးအကျဉ်းသားအရေးအတွက်ပါပြောင်ရေးနောက်တစ်ခုကဒီနိုင်ငံရေးအကျဉ်းသားပြဿနာတွေကိုပြည်လဲအောင်ဖြေရှင်းနိုင်မှုဆိုရင်ဘလို့အချက်တွေကိုဆောင်ရွက်တင်တယ်လို့ဥပိုကြီးအကြံပြုချင်တာရှိပါလေရှင
်ပြဿနာရဲ့ဒီကိုဖြေရှင်းတဲ့အခါမှာနံပါတ်1ကကျွန်တော်တို့ပြည်တွင်းစိတ်ကြေးရေးကိုလုပ်ဖို့လိုပါဘူးပြည်တွင်းစိတ်ကြေး ကျွန်တော်တို့ဒီနိုင်ငံရေးကျင်းသားအရေးတခုတိုးပေါ်စေရမကကျွန်တော်လက်သက်ဒီကမှာဒီကြားတဲ့သူတွေရဲ့ဒီပြည်ရေးအေးချမ်းရေးနဲ့သူတို့လုံလုံဆက်ချက်ဆိုနေတဲ့နိုင်ငံရေးအသက်ရှင်တဲ့နိုင်ငံဓာတ်တွေကိုချိန်ချောက်နေရရပါတယ်။ဒါတို့ကလေယာဉ်ကြီးကတနာရှိပါတယ်။ဒီမှာဒီလက်သက်ဒီကလေယာဉ်ဆိုင်ခွင့်ရှိတဲ့လူတွေအပါတယ်။ဒါတို့လေယာဉ်ကြီးကိုအကြောင်းမျိုးကြောင့်မတရားသိမ်းပိုက် 在外国人上山下来买的包里个，从上来我们家里边，走路去的，走路赶紧就来那哪里，赶紧就来那哪里去的。搞的工作，这边六千米的这边，六百多标准棍，六百多使用棍，六百多米也在那个跑车棍。你都没弄好的人呢，当时看还在地下里面，走路我见到没路吧的，哎路呗，哎路里面不得的，五个人就基本到了路吧。乌马这边人数比较乌龟多没有，然后你穿的较高的多没有，到八个水牢，我不人想要到价格不乌龟多没有，哎呦喂，人家那如果在乌龟，他去那边，你都没有乌龟这个这空间是过来，怎么都我毕竟讲的是多个牌。
ဒီနိုင်ငံတော်ဝန်လုံးမှရှိတဲ့အကျဉ်းဆောင်တွေအကျဉ်းစခန်းတွေထဲမှာနိုင်ငံရေးအကျဉ်းသားတွေရှိနေတယ်အဲ့လိုမျိုးဖမ်းဆီးခံရတဲ့အနေအထားကဘလောက်ထိအခြေအနေကစိုးရိမ်စရာအနေအထားမှရှိနေပါလဲရှင်အဲ့ဒီလူတွေအများဆုံးပြန်လွတ်ပေးဖို့ရောဒီတပ်ဆိုင်နဲ့ဒီဖမ်းဆီးတရားစွဲဆိုထောင်ချထားတဲ့တပ်မတော်အပါဝင်အစိုးရအဖွဲ့ကြီးတွေဘက်ကဘာတွေဆောင်ရွက်ပေးတယ်လို့ AAPP အနေနဲ့ပြောနိုင်တာရှိမလဲရှင
်ဒီနောက်ပိုင်းမှာပေါ့နော်ဒီကျောင်းသားတမကအဖွဲ့ဝင်တွေဖမ်းဆီးထောင်ချနေရရှိတယ်နောက်အဖွဲ့ဝင်ဆက်နေရလည်းရှိပါတယ်ဆိုတော့ဟိုကျောင်းသားတွေကိုဖမ်းဆီးတာကအနာဂတ်ဘူးထောင်ချပြနေတာဖြစ်နေတာဖြစ်ပါတယ်။ဥပမာဖမ်းတယ်ဆိုတော့တချို့အမှုတွေမှာတက်မတော်ကနေပြီးတော့ဟိုငါကငါကကြည့်နေတယ်တကယ်လို့ဒီတရားဆွဲတယ်။တရားရုံးမှလည်းဒီပုံမှာအလိမ့်ချတယ်။အလိမ့်ချပြီးပြီဆိုလို့ရှိရင်အစိုးရအနေနဲ့ကကျန်တာကဖြတ်ချင်းမလို့ချင်းကအစိုးရကလုပ်ပိုင်မှုရှိရပြီးဖြစ်လာတယ်။ဒါတော့ကြတော့ဒါအစိုးရကဒီပုံမှာဖြတ်ပေးဖို့ဆိုတာမျိုးကိုဟိုဒီတရားစဉ်းစားပြီးတော့တိုင်ပင်ပြီးတော့တချို့လုပ်လို့ရတဲ့ကိစ္စတွေရှိပါတယ်။အဲ့တော့ကိုအစိုးရအနေနဲ့အမြန်ဆုံးအကောင်အထည်ပုံဖို့လိုပါတယ်။နောက်တစ်ခုကအကျဉ်းဆောင်ပြဿနာပေါ့အကျဉ်းဆောင်ပြဿနာကိုကျွန်တော်တို့ကဒီအကျဉ်းဆောင်ပြဿနာသိကြားလို့မြင်လို့မရဘူးအကျဉ်းဆောင်ပြဿနာဒီနိုင်ငံတော်ရဲ့လုပ်ငန်းကြီးနဲ့ဆက်ဆက်ပတ်သက်နေရယ်ဒီမိုကရေစီရေးလူ့ခွင့်ရေးအတင်ဒီကောင်းကြီးနဲ့ကျွန်တော်တို့တရုတ်ဆက်သက်နေရယ်ဆိုရဘူးလေဆက်တွင်းစဉ်းစားဖို့လိုတယ်မဟုတ်ဘဲနဲ့အကျဉ်းဆောင်ဒေသကသိကြားသိဆက်ရပြည့်လို့ဆက်စဉ်းစားနေတယ်ဆိုလို့ရှိရင်တော့အကျဉ်းဆောင်ပြဿနာအပြည့်လုံးမဟုတ်ဘူးဆိုတော့ဒါကလည်းဒီအစိုးရနဲ့ဒီတရားဥပဒေအဖွဲ့ကြီးတွေကသိကျပြုလုပ်နေတယ်။နောက်တစ်ခုကဒီအပြင်းဆောင်ကလည်းအခုဒီမှာပြည်ထောင်စုမြေကဏ္ဍလည်းအောက်ပါရှိတယ်။ဒါတော့ဒီဟာကလည်းမဖြစ်ဘူး။ကျွန်တော်တို့ဒါကနိုင်ငံရေးရာနဲ့ပေါ်စီရပြုကြောင်းလည်းရမှာဖြစ်တယ်။အပြင်းဆောင်ကပြည်ထောင်စုမြေကဏ္ဍလည်းအောက်ပါရှိတယ်။အရင်ကတော့ဒီမှာလည်းအပြင်းဆောင်ကပြည်ထောင်စုမြေကဏ္ဍလည်းအောက်ပါရှိခဲ့တယ်။ဒါပေမဲ့ကျွန်တော်တို့ကြံတိုးစွာနေပြီးပေါင်ခွဲထားတဲ့နှစ်ခုနဲ့အာဏာသိမ်းနေဟိုတက်မော့ဆေးရကအာဏာမပြောင်းနေတယ်။ဒီကဲကကြတော့84ခုနဲ့နောက်ထပ်ပေါ်ပြီးတော့ဥပဒေစပါးဒီချင်းကိုအခြေခံတဲ့ပေါ်ပြီးပုံစံမျိုးပေါ်လာတယ်။အဲဒီဥပဒေကနေပြီးတော့တရားရုံးဝင်ကဏ္ဍကိုဖျက်သိမ်းနေတာလို့ဆိုရအခုအပင်ကိုယ်ပိုင်ကာလမှာကျွန်တော်တို့တရားရုံးဝင်ကဏ္ဍကိုပြန်လည်ထူထောင်ပြီးထူထောင်ပြီးတဲ့အခါကျတော့အရင်ဥပဒေကဏ္ဍကိုတရားရုံးဝင်ကဏ္ဍတဲ့အောက်ကိုရှုပြောင်းပြီးတော့ကျွန်တော်တို့ထားတယ်။အဲဒီတော့ကျွန်တော်တို့ဒီအရင်းထောင်နဲ့ပတ်သက်တဲ့ပြည်ပြောင်းလဲရေးတွေတိုက်တဲ့အခါမှာပုံပြီးတဲ့ပြီးမယ်ပြန်တယ်။အခုတော့အရင်းသားတွေကပြည်ပြန်အဆက်မကန်ပဲနဲ့တကယ်ဟိုတဖြည်းဖြည်းချင်းနဲ့အင်းပတ်ခံရတယ်ဖြစ်တယ်။တကယ်ဟိုလူတယောက်ရဲ့ကျမ်းမာရေးရတော့ဖြစ်တဲ့အိတ်ကောင်းချင်းမအေးရဆိုတဲ့ဟာမျိုးကသိတယ်လို့ခံစားမြင်ရတာဖြစ်ရယ်။ကျွန်တော်တို့ဒီလိုကုသကံမှုတွေရတယ်အင်တန်မှနေပါလိမ့်ရလို့ရှိတယ်။ဒါတွေကိုစနစ်တကျပြည်ပြန်ကြောင်းနဲ့ကိုကျေးရအောင်
ဟုတ်ကဲ့အဲ့တော့ဒီအချင်းဆောင်လေးရဲ့အခြေအနေဘက်ကိုတစ်ချက်လှည့်ခြင်းပါတယ်အခုလက်ရှိကဒီကတ်ယောဂါကိုဗစ် -19 ကလည်းဒီကူးစက်ပြန့်နှံ့နေတယ်ဆိုတော့ပြီးခဲ့တဲ့ဒီသတင်းပတ်တွေလတွေမှာပဲဒီအချင်းဆောင်လေးတွေမှာလည်းကိုဗစ် -19 ကူးစက်မှုတွေရှိနေတယ်ဆိုပြီးတော့မှဒီလိုသတင်းတွေထွက်နေရလည်းရှိတယ်တကယ်ဖြစ်နေတဲ့ဥစ္စာတွေလည်းရှိတယ်ဆိုတော့တာဝန်ယူထားတဲ့ဝန်ကြီးဌာနရောနောက်ပြည်ထောင်စုအစိုးရဘက်ကရောဒီအချင်းစခန်းတွေရဲ့အနေအထားပုံမှာပြည်ပြောင်းလဲဖို့နောက်ကျန်းမာရေးနဲ့ညီညွတ်တဲ့အခြေအနေတွေဖြစ်နိုင်အောင်ဖန်တီးပေးဖို့နောက်ဒီကူးစက်ယောဂါမပြန်ပွားအောင်လှုပ်ဆောင်ပေးဖို့အတွက်APP အနေနဲ့ရောဘယ်လိုများအကြံပေးချင်တာတိုက်တွန်းချင်တာရှိပါလဲရှင
်အခုလေဒီကြည်ရေးဘက်ကရောဒီအကျဉ်းဥပဒေဌာနဘက်ကရောအစိုးရဘက်ကရောအတင်းဆောင်နဲ့ပတ်သက်ပြီးရောတုံတရာတော့သူတို့ဟိုကိုင်ကျယ်ဆောင်ရွက်နေတာမျိုးတွေကိုကျွန်တော်တို့တွေ့ရပါတယ်အဲတော့အထူးသဖြင့်တော့ဒီကိုဗစ်ဖြစ်တဲ့ကာလမှာအတင်းသားအဖြစ်တွေကိုတိကျခွဲရတာတို့နောက်အဲမှာဒီတို့ကြီးတိုက်တာတို့နောက်အစားအသောက်ကိုလည်းပိုကောင်းအောင်ကျင်းရတာတို့တော်ဒီဟိုကိုဗစ်တော်ကြရဲ့ဒီသက်သေးရေတို့ now the Pachata was in the China, the Gari Lake on the Arabia. So we make an area for India, the India, the empty China. You can be there, Cabello, the India is so charged with the Rebels for about only food. So the way we need another summit that is significant in a kind of a blue or yet to implement it, we come here. And if she will be the Rebel Mother to that. ဒီကတော့ကမ္ဘာသူ့ရဲ့ကမ္ဘာလေကျွန်တော်တို့ကစနစ်ချက်ခုခုပြီးပြလို့ရအခုကြောက်ပါဆိုတော့စနစ်ချက်မရှိသေးတဲ့အတွက်မယ်လို့ရှိရင်ကျွန်တော်တို့ဒီပုံကြီးတော့အနေအချင်းနိုင်တဲ့ဒီကိုထွက်မိတာမျိုးတွေရှင်းရလေတာပြဿနာဖြစ်တယ်ပါတယ်ဒါကြောင့်စနစ်ချက်စီစီရေးကုန်ပြီးဒီအဖြစ်ကြောက်ပေါ်ကြီးရဲ့ခါကြတော့စနစ်ချက်စီစီပုံတွေပါတယ်အကြောင်းဥပဒေပြောင်းလဲမှုတွေလည်းကျွန်တော်တို့ကလောက်
င်နေပေါ့နော်အခုဒီ2020ရွေးကောက်ပွဲကနေပြီးတော့ဒီဆက်ပြီးတော့ဒီတာဝန်ယူမဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကိုဒီနိုင်ငံရေးအကျဉ်းသားတွေအပါအဝင်နိုင်ငံမှာဒီလိုလက်ရှိဒီပြစ်မှုပြစ်ဒဏ်မျိုးမျိုးနဲ့ဒီထောင်ချအကျဉ်းချခံနေရတဲ့အကျဉ်းသားတွေအရေးပေါ့နော်ဒီသတင်းစကားပါခြင်းနဲ့ဆိုလို့ရှိရင်ဥပ္ပိုလ်ကြီးအဓိကပါတိုက်တွန်းချင်တာရှိပါလဲရှင်
အော်ကျွန်တော်တို့ဒီ2020ရွေးကောက်ပွဲမှာစီစီရဲကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပြန်ပြီးတော့ရွေးချယ်ခဲ့တယ်။အဲဒီတော့စီစီရဲရွေးချယ်မှုကိုကျွန်တော်တို့အတိမတ်တည်တယ်။အဲ့လိုပဲစီစီရွေးချယ်ရဲ့အစိုးရအဖွဲ့အနေနဲ့စီစီရဲ့ဦးကြီးရဲ့လုံခြုံမှုစီစီရဲ့ဦးကြီးကတန်းတူညီမျှမှုရဖို့အတွက်ဥပဒေကြီးပြည်ပြောင်းလဲရမှာတယ်။နောက် institution နဲ့ changes ပေါ့နော် institution တွေပြည်ပြောင်းလဲရမှာတယ်။အဲ့ဒီကိုတော့ကျွန်တော်တို့အစိုးရအနေနဲ့လုပ်ဆောင်နိုင်မယ်ဆိုကျွန်တော်တို့ပြောနေတယ်။အဲ့လိုပဲစီစဉ်ဥပဒေတွေကိုအများသိသိသိအောင်လည်းဒီကိစ္စကကျွန်တော်တို့စူးစမ်းပြီးလုပ်ဆောင်နေလို့ပါတယ်။အဲ့ဒီလုပ်ဆောင်တဲ့အခါအစိုးရပြည်နဲ့ဆိုတော့လုပ်ဆောင်နိုင်မဟုတ်ဘူး။ဒါပေမဲ့ကျွန်တော်တို့အရေးပေါ်အစိုးရကြီးတွေကပူးပေါင်းဆောင်ရွက်ပြီးတော့ဒီလိုမျိုးဒီအများသိသိသိသိကြတဲ့တို့ရဲ့အခွင့်အရေးတွေတို့ရဲ့ကာဝန်တွေကိုအများသိသိသိအောင်ကျွန်တော်တို့လုပ်ကြရမှာပါ။နောက်ဒီရက်ကျွန်တော်တို့အများသိသိအတွက်တကယ်ကိုတို့ရဲ့လက်နက်ပုံကိုစိုင်းတန်းနိုင်မဲ့ကျန်ရည်ကိုပုံခိုင်ခိုင်မာမာနဲ့စဉ်းစားကြည့်မယ်ဒီတော့ပြီးဖို့လေအစိုးရဘက်ကလိုအပ်ပါလိမ့်မယ်ဒါတော့မှအစိုးရကနေပြီးတော့လူ့ကိုယ်ရေးကာကွယ်တဲ့လူ့ကိုယ်ရေးကိုဖြည့်ပေးတဲ့အစိုးရတည်းရဲ့ဖြစ်အောင်ကျွန်တော်တို့ဝိုင်းပြီးတော့ပုံပေါ်ကြဖို့ပုံပေါ်ကြဖို့နဲ့အစိုးရကိုယ်တိုင်ကလည်းဒီပုံမှာဥဆောင်ပြီးတော့ဒီဆောင်ရွက်ပေးဖို့လိုအပ်ပါလေလို့ဟိုတည်ကြည့်မယ
်မင်္ဂလာပါရှင်ဥစီတောင်မြင့်ရဲ့ပြည်ရင်းသတင်းတုံသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒီတစ်ပတ်ဥအောင်ကြီးအာဂရိလိုက်စားမှုတိုက်ဖြတ်ရေးကိုဘလောက်ဆွမ်းဆောင်နိုင်ခဲ့သလဲဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဥစီတောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်။
မြန်မာဒီမိုကရေစီအဖွဲ့ချုပ်အစိုးရကခန့်အပ်ထားခဲ့တဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌအငြိမ်းစားဗိုလ်ချုပ်ဦးအောင်ကြီးရာထူးကနေအနားယူသွားပါပြီ။ပုံမှန်အဖြစ်ဆိုရင်အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌရဲ့ရာထူးသက်တမ်းဟာနိုင်ငံတော်သမ္မတသက်တမ်းနဲ့အတူတူပဲဖြစ်တာမို့အစိုးရအဖွဲ့အစ်တက်မလာမီလာမဲ့2021မတ်လကုန်အထိတာဝန်ထမ်းဆောင်နိုင်သေးပေမဲ့ဦးအောင်ကြီးကတော့ဘာသာရေးပဲအစပြုလှုပ်ဆောင်မှုခုလိုအချိန်စောပြီးတာဝန်ကအနားယူသွားတာပါ။အသက်အရွယ်အရဆိုရင်လည်းကော်မရှင်ဥက္ကဋ္ဌတာဝန်ထမ်းဆောင်နိုင်တဲ့အသက်85နှစ်ဆိုတာလာမဲ့2021နိုဝင်ဘာမှပြည့်ပါလိမ့်မယ်။ NLD အစိုးရလက်ထက်အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌတာဝန်ယူခဲ့တဲ့ဦးအောင်ကြည်နဲ့သူ့ရဲ့ကော်မရှင်လောက်ရတီဟာစိတ်ဝင်စားဖို့ကောင်းပါတယ်။သူတာဝန်ယူခဲ့တဲ့3နှစ်တာကာလအတွင်းသူနဲ့သူ့ရဲ့ကော်မရှင်ဘာတွေစွမ်းဆောင်နိုင်ခဲ့သလဲဆိုတာလေ့လာကြည့်ရအောင်ပါ
။ဦးအောင်ကြည်ကိုအများပြည်သူနဲ့နိုင်ငံတကာသတင်းမီဒီယာတွေကစပြီးသတိထားမိစေခဲ့တာကတော့2009ခုနှစ်အရင်ဆက်အာဏာရှင်အစိုးရလက်ထက်နေအိမ်ကျဲချုပ်ကြခံနေရတဲ့အတိုက်ခံ NLD ပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံဆက်သွယ်ရတဲ့ဆက်ဆံရေးဝန်ကြီးတာဝန်စပြီးရယူစဉ်ကလေးကပါအဲ့ဒီအချိန်ကသူဟာအလုံသမားဝန်ကြီးလည်းဖြစ်ပါတယ်2017တမရဦးသိန်းစိန်အစိုးရတက်လာတော့အဲ့ဒီအချိန်နေအိမ်ကျဲချုပ်ကနေလွတ်မြောက်လာပြီဖြစ်တဲ့ဒေါက်ဆန်းစုကြည်နဲ့တမရဦးသိန်းစိန်ကြားဆက်သွယ်ပေးရတဲ့တာဝန်ဆက်ပြီးယူရပါတယ်ဥအောင်ကြီးကနေတဆင့်ဒေါက်ဆန်းစုကြည်နဲ့တမရဦးသိန်းစိန်ဆက်သွယ်ညှိနှိုင်းမှုအောင်မြင်ခဲ့တယ်လို့ဆိုနိုင်ပါတယ်အစိုးရနဲ့လွှတ်တော်ဘက်ကနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဆိုင်ရာဥပဒေကိုပြင်ဆင်ပေးခဲ့ပြီး2012ကြားဖြတ်ရွေးကောက်ပွဲမှာဒေါက်ဆန်းစုကြည်နဲ့ NLD ပါတီဝင်တွေရွေးကောက်ပွဲဝင်လွှတ်တော်ထဲရောက်ရှိသွားခဲ့ကြပါတယ်နောက်ပိုင်း2012ခုနှစ်မှာသူ့ကိုပြည်သူလူထုကြိုက်နှစ်သက်ခြင်းမရှိတဲ့ဥကျော်ဆန်းရဲ့နေရာမှာ ပြန်ကြားရေးဝန်ကြီးတာဝန်ပေးခဲ့ပေမယ့်နှစ်နှစ်မပြည့်ခင်2014ခုနှစ်မှာနှုတ်ထွက်ပေးလိုက်ရပါတယ်။ပြန်ကြားရေးဝန်ကြီးတာဝန်ယူခဲ့တဲ့သူ့လက်ထက်မှာသမရဦးသိန်းစိန်လိုလားသလိုစာပေနဲ့သတင်းမီဒီယာလောကကိုစင်စါဖြတ်သိမ်းပေးလိုက်တဲ့အနေအထားကနေပုံစံတစ်မျိုးနဲ့ထိန်းချုပ်ဖို့မကြိုးစားခဲ့တာ။မီဒီယာသမားတွေတောင်းဆိုနေတဲ့နေ့စဉ်ထုတ်သတင်းစာလိုင်စင်တွေပုတ်ကလစ်ကကိုချပေးလိုက်ရတာစတဲ့အချက်တွေကြောင့်ဖြစ်နိုင်ပါတယ်။ဘလိုပဲဖြစ်ဖြစ်စာပေနဲ့သတင်းမီဒီယာလောကအတွက်ကတော့ဥအောင်ကြီးတာဝန်ယူခဲ့တဲ့အချိန်ဟာမီဒီယာလွတ်လပ်ခွင့်အရာဆုံးအချိန်နောက်ထပ်လည်းမီဒီယာဖွံ့ဖြိုးတိုးတက်မှုရှိလာစေဖို့အစပြုမှုအကောင်းဆုံးအချိန်လို့ပြောမယ်ဆိုပြောနိုင်ပါတယ
်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာတဲ့အခါ2019နိုဝင်ဘာမှာအဂ္ဂိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌတာဝန်ပေးရခြင်းခံရပါတယ်အဂ္ဂိလိုက်စားမှုတိုက်ဖျက်ရေးဥပဒေကိုအရင်သမရဦးသိန်းစိန်အစိုးရလက်ထက်2013ခုနှစ်ဩဂုတ်လကစပြီးပြဋ္ဌာန်းခဲ့တာပါအရင်ကော်မရှင်ဥက္ကဋ္ဌကဦးမြဝင်းဖြစ်ပါတယ်ဥပဒေနဲ့ကော်မရှင်ရှိလာတဲ့အချိန်ဒီစဲအစိုးရကအားမပေးတာရောဥပဒေအရအားနည်းချက်တွေရှိနေတာကြောက်ပါဦးမြဝင်းကော်မရှင်ဟာအဂ္ဂိလိုက်စားမှုတွေနဲ့ပတ်သက်ပြီးဘာမှမမေ့ရအကောင့်ထဲမဖော်နိုင်ခဲ့ပါဘူးတခြားလဲသမရဟောင်းဦးသိန်းစိန်အစိုးရလက်ထက်မှာရောအရင်ဆက်အာဏာရှင်အစိုးရအဆက်ဆက်လက်ထက်တွေမှာပါဒလိထုံးစံကြီးတစ်ခုလိုရှင်သန်အမြင့်တွေခဲ့တဲ့အဂ္ဂိလိုက်စားမှုကိုလုံးဝတိုက်ဖြတ်နိုင်ခြင်းမရှိခဲ့သလိုနိုင်ငံတကာအသိုင်းအဝိုင်းအလဲမှာလည်းအဂ္ဂိလိုက်စားမှုနုံတွေကမထွက်နိုင်တဲ့နိုင်ငံအဖြစ်သတ်မှတ်မြဲသတ်မှတ်ခံခဲ့ရပါတယ
်။ဥအောင်ကြီးဟာအဂ္ဂိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုဦးဆောင်ရတဲ့အခါနိုင်ငံတကာအတွေ့အကြုံတွေကိုပါလေ့လာပြီးအကောင်းဆုံးထင်အောင်အကောင့်ထည့်ဖော်ပါတယ်။ပထမဦးဆုံးဥပဒေကိုပြင်ဖို့ကြိုးစားပါတယ်။2018ခုနှစ်ရောက်မှအဂ္ဂိလိုက်စားမှုတိုက်ဖြတ်ရေးဥပဒေကို၄ချိန်မြောက်ပြင်ဆင်ပြဋ္ဌာန်းတာလုပ်နိုင်ပါတယ်။သူစိတ်ကြိုက်ဖြစ်မလာတဲ့အတိုင်းလုပ်ငန်းအကောင့်ထဲပေါ်လို့ရလာတဲ့အထိပြင်နိုင်ခဲ့ပါတယ်။2019ခုနှစ်မှာတော့အာဂရီလိုက်စားမှုတွေနဲ့ပတ်သက်လို့ထင်သာမြင်သာရှိတဲ့အရေးယူမှုတွေကိုလုပ်ပြနိုင်ပါပြီ။2018စက်တင်ဘာလမှာအာဂရီလိုက်စားတယ်လို့ကြော်စောသတင်းဖြစ်ပေါ်ခဲ့တဲ့ရန်ကုန်တိုင်းဥပဒေချုပ်ဦးဟန်ထူးတိုင်းနယ်ခရိုင်အဆင့်ဥပဒေအရာရှိတွေတရားသူကြီးနဲ့ရဲတပ်ဖွဲ့ကရဲမှူးတယောက်စုစုပေါင်း6ယောက်ကိုအာဂရီတိုက်ဖြတ်ရေးဥပဒေနဲ့ရုံးတင်တရားစွဲနိုင်ခဲ့ပါတယ်။အဲ့ဒီပုံကိုယ်တွေဟာလူသေးစေမှုတစ်ခုနဲ့ပတ်သက်ပြီးဆွဆွဲခံရသူတွေကိုစွဲချက်မတင်ခင်ပြန်လွှတ်ပေးလိုက်တဲ့အမှုတစ်ခုမှာလက်စားခဲ့တဲ့ဆိုတဲ့အထောက်အထားတွေ့ရလို့ဖမ်းဆီးရုံးတင်စစ်ဆေးခြင်းခံခဲ့ရတာပါ။တိတ်မကြပါဘူး2019မတ်လအရောက်မှာတော့တနင်္သာရီတိုင်းဝန်ကြီးချုပ်ဒေါက်တာလက်လက်မော်နဲ့သူ့ကိုလက်ထိုးခဲ့တယ်လို့အထောက်အထားတွေ့ရတဲ့ GGS ကုမ္ပဏီကတာဝန်ရှိသူ3ယောက်ကိုအာဂရီတိုက်ဖြတ်ရေးဥပဒေနဲ့အရေးယူပြနိုင်ခဲ့ပါတယ်။ဒေါက်တာလက်လက်မော်ဟာအဲ့ဒီကုမ္ပဏီစီကနေသွယ်ဝိုက်တဲ့နီးနဲ့လက်ငွေရယူခဲ့ပြီးကုမ္ပဏီကိုလုပ်ပိုင်ခွင့်နဲ့ချပေးခဲ့လို့အခုလိုအရေးယူခံလိုက်ရတာဖြစ်ပြီးနောက်ပိုင်းထောင်ဒဏ်ချမှတ်ခံခဲ့ရပါတယ်။နောက်ပိုင်းဇက်တိုက်ဆိုသလိုဩဇာကြီးတဲ့မိုးထီမိုးမီမှာရွှေတူးတဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီဥက္ကဋ္ဌဦးစိုးထွန်းရှင်အမှုစဉ်လိန်လေတိုင်တန်းတဲ့ကုမ္ပဏီတာဝန်ရှိသူတွေအဲ့ဒီကုမ္ပဏီကနေလက်ငွေယူခဲ့တဲ့ဝင်ကြီးဌာနဦးဆောင်ညှဉ်းပန်းရေးမှုစတာတွေကိုအရေးယူနိုင်ခဲ့ပါတယ်။ဒီလိုနဲ့အာဂရီလိုက်စားတဲ့ရဲတပ်ဖွဲ့ဝင်တွေဝိုင်းကြီးချုပ်စနစ်နဲ့အာဂရီလိုက်စားတဲ့ရေအရင်းမြစ်နဲ့မြစ်ချောင်းများဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနကညွှန်ကြားရေးမှုချုပ်ဒုညွန်ကျုံနဲ့ညွှန်မှုတွေရက်ကျေးအုပ်ချုပ်ရေးမှုတွေမြေစင်းဌာနကတာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်အရေးယူနိုင်ခဲ့ပြီးဆက်ပြီးလဲစုံစမ်းဖော်ထုတ်အရေးယူမှုတွေဆက်လုပ်နေတာတွေ့ရပါတယ
်ဒါပေမဲ့လည်းဦးအောင်ကြီးဟာအာဂရီလိုက်စားမှုတိုက်ဖျက်ရေးနဲ့ပတ်သက်ပြီးသူမျှော်မှန်းထားတဲ့ Grand Corruption လို့ခေါ်တဲ့နိုင်ငံတနိုင်ငံရဲ့အရေးမြင့်ကြီးတွေဆုံးရှုံးတဲ့ကိစ္စတရားစာတတွေဆုံးရှုံးနေတဲ့ကိစ္စအဲ့လိုအာဂရီလိုက်စားမှုတွေထဲမှာ Institution ကြီးတွေပါဝင်နေတဲ့ကိစ္စမျိုးတွေကိုတော့ပေါ်ထုတ်သွားနိုင်ခြင်းမရှိခဲ့ပါဘူး။နောက်အဂ္ဂိလိုက်စားမှုပေါ်ပေါက်ခြင်းမရှိရလေအောင်စာတင်ကြောင်းတွေကနေတဆင့်ပညာပေးတာမီဒီယာတွေကနေတဆင့်လှုပ်ဆော်တာဝန်ကြီးဌာနတွေမှာအဖွဲ့တွေဖွဲ့ပြီးအသိပညာပေးမှုတွေလုပ်နေတာမျိုးကတော့ဆက်ပြီးအကောင့်ထဲပေါ်နေစေအခြေအနေမှာရှိနေပါသေးတယ်။ဒါကြောင့်လဲနာမည်ကျော် Transparency International အဖွဲ့ကြီးရဲ့အခုနောက်ဆုံးထုတ်ပြန်လိုက်တဲ့ Global Corruption Barometer Asia 2020 GCB အစီရင်ခံစာမှာမြန်မာနိုင်ငံရဲ့အဂ္ဂိလိုက်စားမှုတိုက်ဖျက်ရေးအပေါ်ပြည်သူအမြင်ချီးကျူးတာခံရပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဦးအောင်ကြီးဦးဆောင်ကောင်းထဲပေါ်မှုကြောင့်အဂ္ဂိလိုက်စားမှုတိုက်ဖျက်ရေးပြဿနာနဲ့ပတ်သက်ရင် NLD အစိုးရရဲ့ပုံရိပ်ဟာအရင်အစိုးရအဆက်ဆက်ရဲ့ပုံရိပ်နဲ့အချိန်တိုလေးအတွင်းမှာကိုအများကြီးခြားနားသွားတဲ့အခြေအနေကိုဖြစ်ပေါ်စေခဲ့ပြီဖြစ်ကြောင်းပါ
ရှင်န
နေဖြစ်ပါစေတောရရှင်များရှင်။ VOE ကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါတော့မယ်။နောက်ပိုင်းမှာတော့တောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုနားဆင်ကြရမှာဖြစ်ပါလိမ့်ရှင်။အခုအရင်အောင်ဆုံး VOE တော်ရရှင်နေ Messenger ကနေပြီးစာရိုးလေးတွေရေးလာတာနောက်ပြီးတော့ကျမတို့ Facebook ပေါ်ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေရဲ့အောက်မှာမှတ်ချက်တူလေးတွေရေးလာကြတာတွေကိုပြောပြပေးကြပါမယ်။ကြော်ထူးဆိုတဲ့တော်ရရှင်ကတော့ခက်တူတူလေးပဲရေးလာတာပါ။ I enjoy to watch VOE news တဲ့ VOE သတင်းတွေကိုကြည့်ရတာနှစ်ချိုက်ပါတယ်လို့ရေးလာပါတယ်။ကိုထွေးဆိုတဲ့တော်ရရှင်ကမေးခွန်းတစ်ခုမေးလာတာပါ။ Intercept 17ဂျိုရူးမှာမြန်မာအစီအစဉ်တွေဘယ်အချိန်တွေလဲပြရတယ်။ဟုတ်ကဲ့ပါကျမတို့ဒီ Intercept 17ဂျိုရုစလောင်ကနေပြီးတော့ထုတ်လွှင့်ပေးတဲ့ VOE မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်ကတော့နေ့စဉ်ည9နာရီကနေ9နာရီခွဲဖြစ်ပါတယ်ရှင်။အကယ်၍အရာကိုမကြည့်ဖြစ်ဘူးကျမတို့အစီအစဉ်ကိုပြန်ကြည့်ချင်တယ်ဆိုရင်တော့ည9နာရီတိုင်းမှာ TVV Democratic ရုပ်သံအစီအစဉ်ကနေပြီးတော့လည်းထပ်လောင်းထုတ်လွှင့်ပေးပါတယ်ရှင်။နောက်ပြီးတော့ခုနကတော့ဂျိုရု Intercept 17မှာပဲကျမတို့အစီအစဉ်တွေကိုဒီ24နာရီအစီအစဉ်အစ်စ်မလဲခင်ဒီအချိန်ချင်းထပ်ပြီးတော့လည်းထုတ်လွှင့်ပေးပါတယ်။ဒါမှမဟုတ်ရင်တော့နောက်ဆုံး Facebook စာမျက်နှာပေါ်မှာ direct ထုတ်လွှင့်ပေးတာကိုပြန်ကြည့်နိုင်ပါတယ်။အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။အရင်တော့ VOE အမြဲတမ်းထုတ်လွှင့်ပေးတဲ့စနေည direct လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးတဲ့အင်ကယ်ဦးစိန်မောင်ကလည်းကျွန်တော်တို့စီကို email ကနေစာရေးလာတာပါ။သူက
လေးစားအပ်ပါတော့ VOE ခင်ဗျာ။အမေရိကမှာ COVID-19 ကူးစက်ပြန့်နှံ့မှုမြန်မာလာနေတာကိုသိရပါတယ်။ဒါကြောင့် VOE Wine တို့သားတွေအတွက်သောကဖြစ်မိပါတယ်။ကဗီမှကင်းဝေးကြပါစေလို့ဆုတောင်းပေးနေပါတယ်။ကျွန်တော်စာရေးရတဲ့အကြောင်းကတော့မြန်မာနိုင်ငံမှာရွေးကောက်ပွဲအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့ပေမဲ့အရှုံးကိုလက်ခံတယ်လို့ဆိုပါတော့လဲရွေးကောက်ပွဲမှာမတရားမှုတွေပြုတယ်လို့ဆွဆွဲပြီးတော့ခိုင်မာတဲ့အထောက်အထားလေးမပြနိုင်ဘဲနဲ့ကန့်ကွက်နေတာတွေကိုတွေ့နေရပါတယ်။ဒီလိုပြုမှုနေခြင်းဟာနိုင်ငံရေးတိုက်ခါမဲရကြတယ်လို့ယူဆပါတယ်။နိုင်ငံအတွက်လည်းအကျိုးရှိစေမှာမဟုတ်ပါဘူး။ရှေ့ဆက်လက်တွဲပြီးတော့နိုင်ငံအကျိုးကိုသာလုံးဆောင်ကြစေလို့ပါကြောင်း VOE ကနေတဆင့်ပြန်ကြားပေးပါရန်တင်ပြမေတ္တာရက်ခံအပ်ပါတယ်ခင်ဗျာ
ဒါကတော့သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ဖြစ်ပါတယ်ဒီလိုမျိုးကျမတို့ရဲ့သောရရှင်နေစီကနေပြီးတော့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ခွင့်ရအောင်လို့ကျမတို့စီကိုစာရေးပြီးတော့ပို့ပါတယ်နော်အဲ့ဒီထက်ကစာရေးကိုလည်းကိုယ်ပိုင်မြင်ဖြစ်နေကျမတို့အမြဲလို့ဖော်ပြပေးပါတယ်ရှင်ဘောမအခုထိကြောက်နေရစေဖြစ်တဲ့နောက်ပြီးတော့အဆိုးဆုံးအခြေအနေကိုလည်းရောက်နေစေဖြစ်တဲ့ကိုဗစ်ကူးစက်ရောဂါပြန့်နှံ့မှုနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်တွေရဲ့စာရီကိုဆက်ပြီးတော့ပြောပြပေးကြပါမယ်။ပထမအဦးဆုံးတော့ကျမတို့အစီအစဉ်ဒီကိုဗစ်နဲ့ပတ်သက်ပြီးတော့ပညာပေးအစီအစဉ်တွဲဆောင်မြေငန်းထုတ်လွှင့်ပေးတာနဲ့ပတ်သက်ပြီးတော့သတင်းရှင်တွေရေးလာကြတာတွေကိုပြောပြပေးကြပါမယ်။ကျမတို့ဒီနယူးယောက်မြို့မှာအခြေစိုက်တဲ့မြန်မာနိုင်ငံကဆရာဝန်ဒေါက်တာဇီယာတနမဲ့အင်ဂျင်နီယာဆက်တွေဆွေးနွေးပြီးတော့အခုနောက်ဆုံးမကြခင်မှာဖြန့်ချီတော့မယ့်ကိုဗစ်ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့မေးမြန်းခဲ့တာရှိပါတယ်။ဒီမေးမြန်းချက်ကိုနားဆင်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့စာရိုက်ကိုအခုဆက်ပြီးဖော်ပြပေးချင်ပါတယ်။ငေထွေးဆိုတဲ့သောရရှင်က VOE ကိုရောဖြစ်ကြပေးတဲ့ဆရာကိုပါကျေးဇူးတင်ပါတယ်တဲ့။ကိုလှမျိုးအောင်ဆိုတဲ့သောရရှင်ကတော့ positive ဖြစ်ပြီးတော့ကုသမှုခံယူ negative အဖြစ်ထွက်ပြီးတော့ဆေးရုံကဆင်းတဲ့သူကာကွယ်ဆေးထိုးဖို့လိုပါလားတဲ့။နောက်ထပ်သောရရှင်ကတော့ဒေါက်တာဇေယျသက်ကိုဒီကိုအောင်မြင့်ဆိုတဲ့သောရရှင်မှာမင်္ဂလာပါဂုံယူလေးစားမိပါတယ်တာဓုပါတက်ရှည်ချမ်းမှာစိတ်ချမ်းသာလူရဆန္ဒပြေဝပါစေတဲ့အခုလိုဖြည့်ချပေးတဲ့အတွက်ကျေးဇူးတင်ကြောင်းပြောလာပါတယ်ဒီကိုဗစ်ရောဂါကူးစက်ကပ်နဲ့ပတ်သက်ပြီးရေးလာကြတဲ့သောရရှင်ရဲ့စာရင်းမှာဆိုရင်တော့ဆိုဖီယာဆိုတဲ့ Facebook အကောင့်ပိုင်ရှင်က2020ဆိုတဲ့ကိန်းကနန်းကလှပဲလှတာပါတစ်နှစ်လုံးကဘာတစ်ခုလုံးပြောင်းဆန်နေစေတာပါပဲလို့ပြောလာပါတယ်ဟုတ်ကဲ့ဒီသောရရှင်ပြောတဲ့2020ကိုကျမတို့မကြခင်ကုန်လွန်တော့မှာဖြစ်တဲ့အတွက်ကြောင့်မလို့နှစ်သစ်ဖြစ်တဲ့2021ခုနှစ်ကတော့ကဘာသူကဘာသားတွေအားလုံးအတွက်စိတ်ချမ်းသာစရာသတင်းစကားတွေကံကောင်းမှုတွေဆောင်ကျင်းပေးနိုင်ပါစေလို့ပဲဆုတောင်းမိပါတယ်နော်ဒီကိုဗစ်ကပ်ပြီးမြန်မာနိုင်ငံမှာကောကဘာမှာပါကူးစက်ပြန့်နှံ့နေတာနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်တွေထဲမှာဆိုရင်တော့ဖုံးရွေခိုင်ဆိုတဲ့သောရရှင်ကစီးကင်းတွေရော့ရဲနေရင်မြန်မာနိုင်ငံကကဘာထိတ်တန့်စင်းကိုမကြခင်ဝင်လာမှာပါတဲ့စီကန်ထုတ်တယ်ဆိုတာမလိုက်နာသူတွေကိုထိထိရရအရေးယူဖို့ပါအခုတော့တာဝန်ကြီးစီကန်ထုတ်ထားတယ်လို့ပါပဲဆိုပြီးတော့မြန်မာနိုင်ငံမှာစီကန်တင်ကျပ်မှုရော့ရဲပါတယ်ဆိုပြီးတော့ဝေဖန်လာတာဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွင်ကပဲမြန်မာနိုင်ငံကဒီယောဂါကူးစက်မှုက ပြည်နိုင်ငံထက်ပိုပြီးများလာနေတဲ့အကြောင်းသတင်းထုတ်လွှင့်ပေးခဲ့တာနဲ့ပတ်သက်ပြီးတော့သောရရှင်ပြန်ပြီးရေးလာကြတာပါဒီမှာနောက်ထပ်တစ်ယောက်ဖြစ်တဲ့သောရရှင်ဂျော့စ်ပစ်ကတော့ပြည်နိုင်ငံလူဦးရေဘလောက်များလဲအသိပါတဲ့မြန်မာနိုင်ငံကတရုတ်နဲ့ရှင်တော့လူဦးရေအချို့အမတန်နှဲပါတယ်ရာခိုင်နှုန်းချပြီးတော့ပြောတော့မှာပဲတကယ်တမ်းအမှန်ကိုထင်ရှားအောင်သိတာမြင်တာပါမယ်ယောဂဖြစ်ပွားမှုအချို့ဖြစ်တာနှိုင်းရှင်တင်ပါတယ်တင်ချသဘောပေါက်မှရပါမယ်ဆိုပြီးပြောလာတာပါသူကအခုမြန်မာနိုင်ငံကကူးစက်မှုကတကယ်တမ်းအချိုးအစားနဲ့တွေ့ရင်တရုတ်နိုင်ငံထဲအများကြီးပိုနေတယ်ဆိုတာကိုပြောချင်တာဖြစ်ပါတယ်။ဒီမှာသူအဲ့လိုရေးထားတာကိုတော့ John Smith ဆိုတဲ့သောရရှင်ကတုံ့ပြန်ရေးလာတာပါ။ဒါပေမဲ့တကယ်တမ်းဒီသောရရှင်ရဲ့ဒီမှတ်ချက်စကားကိုဖတ်ကြည့်တော့လေသူတို့တကယ်တမ်းသူတို့ဆိုလိုချင်တဲ့အဓိပ္ပာယ်ကတော့တူနေတာကိုတွေ့ရပါတယ်။ဒါကြောင့်မလို့ COVID ကလူဦးရေနဲ့မဆိုင်ဘူး။အချိုးချပြီးတော့မှပဲကိန်းကနန်းချင်းနှိုင်းရှင်ရင်ကောင်းပါမယ်ဆိုပြီးတော့ပထမသောရရှင်လည်းပြောသွားတာဖြစ်ပါတယ်နော်။တယ်ဝေကိုဗစ်ကူးစက်ကရောဂါကာလမှာတော့တခြားလုံဆောင်စရာလုပ်ငန်းတွေလည်းကြံ့ကြာနေပြီးတော့စီးပွားရေးလုပ်ငန်းတွေလည်းပိတ်ထားရတာအားလုံးအသိပဲဖြစ်ပါတယ်။ဒါပေမဲ့နိုင်ငံတကာမှာလည်းမရှိမဖြစ်လဲပတ်ရမယ်ဒီအစိုးရရန်တရားတွေကတော့ဆက်ပြီးတော့လဲပတ်နေရဆဲဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကအခြေအနေတခုကိုရေးပြလာတယ်သောရရှင်ရဲ့စာကိုလည်းဆက်ချင်ပါတယ်။မျိုးကြီးဆိုတဲ့သောရရှင်မှာသူကတော့အချုပ်သားတွေကိုချုပ်ထားပြီးတော့ဒီကိုဗစ်ကြောင့်ဆိုပြီးတော့မြန်မာနိုင်ငံမှာရုံးထုတ်ဆစ်ဆီးတာတွေမလုပ်ပါဘူးဆိုပြီးတော့ခုလိုမျိုးရေးလာပါတယ်
။ဆရာဆရာမတို့ခင်ဗျာကျွန်တော်တို့နိုင်ငံထဲမှာအမိခံထားရတဲ့လူသားတွေရှိနေပါတယ်။အဲ့ဒါကတော့အကြောင်းမျိုးမျိုးကြောင့်ဖမ်းဆီးချုပ်နှောင်ခံထားရတဲ့ချုပ်သူချုပ်သားတွေပါ။ကိုလပိုင်းလောက်ကစပြီးတော့ခုထိယမန်တွေပြီးပြီးကိုဗစ်ကြောင့်ဆိုပြီးတော့ရုပ်ထုတ်ဆစ်ဆီးတာမရှိတာခုထိပါပဲ။သူတို့တွေအခုချိန်မှာသတင်းမီဒီယာဌာနတွေအနေနဲ့ကူညီပေးလို့ရရင်ကူညီပေးဖို့အနူးညွတ်တောင်းဆိုချင်ပါတယ်ခင်ဗျာ။ခုချိန်မှာသူတို့တွေအတွက်ကူညီပေးဖို့ဘယ်အဖွဲ့အစည်းမှမရှိဘူးဖြစ်နေပါတယ်။ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ကျမကတော့ပြောခဲ့တယ်လို့ပဲဒီအစိုးရရဲ့မရှိမဖြစ်လဲပတ်ရမယ်အရန်တရားတွေကတော့ဒီနိုင်ငံမှာဖြစ်တဲ့နည်းနဲ့ဒီနိုင်ငံတစ်ခုတည်းမဟုတ်ပါဘူး။ဒီကနိုင်ငံပေါင်းစုံမှာတော့နှီးပေါင်းစုံနဲ့ဖြစ်အောင်လို့ဆက်ပြီးတော့လဲပတ်နေကြရတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီလိုကိစ္စတွေကိုလည်းဒီသူနီးသူဟန်တဲ့နိုင်ငံတိုင်းကဖြေရှင်းနေရတာလည်းဖြစ်ပါတယ်ရှင်။ဒါကြောင့်မလို့ဒီမြန်မာနိုင်ငံကအစိုးရအနေနဲ့လည်းဒီသောရရှင်ပြောသလိုအမှန်သာဆိုရင်ဒီကိစ္စကိုတနည်းမဟုတ်တနည်းနဲ့ဆက်ပြီးတော့လဲပတ်ဖို့လှုံ့ဆော်တင်တယ်လို့ထင်ပါတယ်။ကိုဗစ်ကပ်ဘေးယောဂါကာလာမှာဒီအစိုးရကပေးတဲ့ထောက်ပံ့ခြင်းနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေရဲ့စာတွေကိုတော့ဒီအပတ်တိုင်းပဲလက်ခံရရှိနေတာဖြစ်ပါတယ်။ပြီးခဲ့တဲ့တစ်ပတ်တုန်းကတော့မှဒီငွေသားပေးတာအပြည့်အဝမရပဲနဲ့ချားပစ္စည်းတွေနဲ့တွဲရတယ်ဆိုပြီးတော့ဟိုစောဒကတက်လာတဲ့သောရရှင်ရဲ့စာကိုပေးခဲ့ပါသေးတယ်နော်။အခုလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ပြီးခဲ့တဲ့ဘက်ကတော့ရခိုင်ပြည်နယ်ကရေးလာတဲ့သောရရှင်ရဲ့စာကိုဖော်ပြပေးခဲ့ပါတယ်။အခုတစ်ပတ်တော့ရှမ်းပြည်ကသောရရှင်ရဲ့စာကိုဖော်ပြပေးကြပါတယ်။ဆိုင်ဆိုင်ဆိုတဲ့သောရရှင်ရေးလာတာဖြစ်ပါတယ်
။ကိုဗစ်ကာလအစိုးရထောက်ပံ့ကြီးထတ်တူးအစီအစဉ်ဘယ်တော့ကျလာမလဲသိချင်တာပါ။ကျွန်တော်တို့ဖားကန့်မြို့နယ်စိတ်မှုအုပ်စုနတ်မော်ကြီးရွာရက်ွက်လေးပောက်ဝကြီးရွာသားတွေအစိုးရထောက်ပံ့ကြီးတစ်ချိန်တစ်ခါမှမရဘူးကြပါဘူး။အခုထတ်တူးအစီအစဉ်ထဲမှာလည်းတင်ထားပါလေ။ပြောပြပေးပါ VOE ။ဘယ်ချိန်ရမလဲဒါမှမဟုတ်မရတော့ဘူးလား။အခုကစတုဒ္ဒအချိန်တင်ထားတာပါ။
ဒါတော့ဆိုင်းဆိုင်ကသူတို့နေမြေဖားကံမှာဖြစ်တဲ့အခြေအနေကိုပြောလာတာပါနောက်ထပ်သွားရှင်ဟိန်းဆိုတဲ့သွားရှင်ကလည်း VOE ရေးတဲ့အိမ်အောင်စုတစ်ခု4000ဆိုတာမရပါဘူးတဲ့ဒါလေးသိစေချင်ပါတယ်အပေါ်ကတော့4000ပေးတာပါသူတို့ကတော့2000ပဲရပါတယ်လို့ဆိုလာပါတယ်ဒီသွားရှင်ကမြို့နယ်တော့ထည့်မရေးလာပါဘူးညောင်မင်းကြီးကြေးရွာကပါတဲ့သွားရှင်တွေပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်တေးထောင်းလာတဲ့သွားရှင်တွေကိုလည်းနောက်ပိုင်းမှာအလှည့်ပေးချင်ပါတယ်နော်ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုဆိုနေပါတယ်ရှင ်မင်္ဂလာပါ VOE တေးသန္တာအစီအစဉ်မှာတချင်းလေးတောင်းကြပါတယ်ဆိုတော့နာမည်လေးပေးတချင်းတောင်းလာတဲ့သောရရှင်ကတော့ကချင်ပြည်နယ်ကဖြစ်ပါတယ်
မင်္ဂလာပါ VOA VOA ဒေသန္တာအစီအစဉ်မှာတချင်းလေးတောင်းညင်လိုပါကချင်းပြည်နယ်မြစ်ကြီးနားကကိုကြီးဗရာအောင်အမလုံးချင်းအမကြီးပေါ့ကြာရန်ကုန်မှဆိုင်းတူးမိုင်တို့နားဆင်ဖို့တမလွန်မှအမေနားဆင်ပြီးတားမိုက်ကိုခွင့်လွှတ်ပေးပါစေလို့ဆန္ဒပြုရင်းဒေးဗစ်လိုင်တီဆိုရတဲ့အလွမ်းများရဲ့အိမ်တချင်းလေးတောင်းဆိုပြစေဗျာ VOA ဝိုင်းတော်သူဝိုင်းတော်သားတွေ Sweet December လို့နှုတ်ခွန်းဆက်သလိုက်ပါတယ်VOA အဖွဲ့သားများအားလုံးဘေးရန်ကင်းဝေးကြပါစေ
။ဟုတ်ကဲ့ပါ။ဒီတော်ရရှင်ပြောတော့မှာပဲကျွန်မဒီတော်ရရှင်ပြောထားတဲ့ဒီဒေးဗစ်လိုင်းအဆိုတော့ဒေးဗစ်လိုင်းရဲ့တခြင်းတွေကိုတွားပြီးတော့နားထောင်ဖြစ်ပါရင်သူများတခြင်းတွေဆိုတာများပါမယ်လေ။သူ့ရဲ့ဟန်လေးနဲ့သူကိုပိုင်မူလေးနဲ့ပြန်ပြီးတော့ဆိုးတဲ့အတွက်ကြောင့်မို့တော်တော်လေးနားထောင်ကောင်းပါရင်နော်။ဒါကြောင့်မို့ဒီတစ်ပတ်တော့ဒီတော်ရရှင်တောင်းဆိုထားတဲ့အလွမ်းများရဲ့အိမ်ဆိုတဲ့ Christmas တခြင်းလေးကိုအားလုံးနားဆင်လို့ရအောင်လို့ထောက်လွှင့်ပေးချင်ပါတယ်ရှင်။ဒီတောင်းတဲ့သောရရှင်ရောတစ်ချစ်ဗီရီသောရရှင်တွေရောဒီသချင်းလေးကိုနားဆင်ခံစားနိုင်ပါစေနော်
။လမ်းဟောင်းလေးတိုင်းကိုသာကူတောင်းခါပြင်းနေလူအတွေ့အင်တဲ့ရောက်ပြန်ခဲ့တဲ့အချိန်များလေDago to get to my mata me the ma swing ya ye la ye on le me ye ingo song ya dai me ain dey me for the big day so christmas the children
ဆိုထားတဲ့အလွဲများနဲ့အင်းဆိုတဲ့တခြင်းနားဆင်ကြကြရတာဖြစ်ပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ချက်ပေးစာတွေရှင်းဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတင်းနှင်းရင်းနဲ့ညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲထိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook တို့ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA Internet အစမြင်နာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ Soon can ya do အမေအိမ်လေးမှန်မျောခဲ့တဲ့အချိန်များMahanida Maybe she don't Did not find Sao ni mia cha Dai li Luan mia jiwe
Akhu sat bi gaba dalwa ga thu jwa dai tadin le de ko tin pya pi ba me Singapore nai ngan ga dak khwe kan ma thau lut de jet da ko a mya pi tu twa yang cha kwin pi lai ba de Israel nai ngan ma nwa chaung mu twa အဝေးထိန် drone ရင်တွေကိုတုံးလာကြပါတယ်ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ
်စင်ကာပူနိုင်ငံမှာတက်ခွဲတန်းကထွက်လို့တဲ့ချက်သားကိုအများပြည်သူအတွက်ရောင်းချခွင့်ပေးလိုက်ပါပြီအမေရိကန်စုဦးတီထွင်တဲ့ကုမ္ပဏီတစ်ခုဖြစ်တဲ့ Eat Just ကိုရောင်းချခွင့်ပေးလိုက်တာဖြစ်ပြီးတရိစံတွေကိုတက်ပြီးမှရတဲ့အသားမဟုတ်ဘဲတက်ခွဲတန်းကရတဲ့အသားအတွက်ကမ္ဘာပထမဦးဆုံးအတည်ပြုပေးတဲ့နိုင်ငံလည်းဖြစ်ပါတယ်ကျက်သားတုံးလေးတွေအဖြစ်ရောင်းမှဖြစ်ပြီးတော့ဈေးကတော့အရေးသွင်းမြင့်ကျက်သားဈေးနဲ့အတူမယ်လို့ကုမ္ပဏီ CEO George Tetrick ကပြောပါတယ်။ပုံမှန်အသားတွေဟာလူတွေရဲ့ကျန်းမာရေးနောက်တရိတ်ဆန်တွေကိုမွေးမြူတဲ့အနေအထားနောက်ပြီးတော့သဘာဝပတ်ဝန်းကျင်ကိစ္စတွေအပေါ်မှာတက်ရောက်မှုတွေစိုးရိမ်ရတဲ့အတွက်အခုလိုတက်ခွဲခန့်အသားကိုဝယ်လိုသူတွေများလာတာပါ။ဒါပေမဲ့လည်းဒီတက်ခွဲခန့်အသားဟာလည်းတရိတ်ဆန်တွေရဲ့ sale ကိုတက်ခွဲခန့်မှာမျိုးပွားယူရတာဖြစ်တဲ့အတွက်ထုတ်လုပ်မှုဈေးကလည်းအစပိုင်းမှာတော့ကြီးနေပါသေးတယ်။စင်ကာပူနိုင်ငံဟာလူဦးရေ 9.9 တန်းရှိပြီးတနိုင်ငံလုံးရဲ့စားသုံးသမျှ 100 ရာခိုင်နှုန်းကိုပဲကိုယ်တိုင်ထုတ်လုပ်နိုင်တဲ့အတွက်အခုလိုအဆင့်မြင့်နည်းပညာသုံးအစားအသောက်ထုတ်လုပ်တဲ့လုပ်ငန်းတွေကိုတွန်းအားပေးထောက်ခံလာနေတာဖြစ်ပါတယ်ရှင
်။ Israel နိုင်ငံမှာနွားကြောင်းမှုအတွက်အဝေးထိန် drone ယာဉ်တွေကိုသုံးလာကြပါတယ်။အရင်တုန်းကလိုခွေးတွေနွားကြောင်းသားတွေသုံးမဲ့အစား ဒရုန်းယာဉ်ရဲ့အတန်နဲ့နွားတွေကိုထိန်းချောင်းလာတာပါဒရုန်းယာဉ်သုံးတဲ့အတွက်လဲနွားတွေအတွက်စိတ်ဖိစီးမှုရောပါစေပြီးပိုင်ရှင်တွေအတွက်လဲလုံသားရှာပါမှုနဲ့ဇယိတ်ကြီးမြင့်မှုပြဿနာကိုဖြေရှင်းပြီးသားဖြစ်တာပါနွားတွေကိုလဲဒရုန်းမှာပါတဲ့ဗီဒီယိုနဲ့တိုက်ရိုက်ကြည့်ရှုပြီးထိန်းချောင်းနိုင်တာပါဒီဟာကိုလှုံ့ဆော်နေတဲ့ Be Free အကူကုမ္ပဏီအနေနဲ့လဲအရက်ဆော်ဘွားများပြည်တော်စုကိုလုပ်ငန်းချဲ့ထွင်ဖို့ရှိပြီးတော့ကလအုပ်တွေကိုလဲအဝေးထိန်ဒရုန်းနဲ့ထိန်းလို့ရမရစမ်းသက်သွားဖို့ရှိပါတယ်ခင်ဗျာ
ဒီကနေ့တရင်ပတ်တွေကအမေရိကန်ပြည်တော်စုနဲ့ရူမေးနီးယားနိုင်ငံတွေမှာအော်လုံးသိပ္ပံရုပ်ရှင်ကားတွေကလို့အမျိုးမည်မသိတဲ့စတီးကြောင်းကြီးတွေပေါ်လာပြီးနောက်တော့ပြန်ပြောက်သွားတဲ့အကြောင်းကိုပြောပြချင်ပါတယ်အမေရိကန်ပြည်တော်စုယူတာပြည်နယ်ကတဲခန္ဓာရအမျိုးသားဥယျာဉ်ထဲမှာတွေ့ခဲ့တာဖြစ်ပြီးတော့ stainless steel နဲ့လုပ်ထားတဲ့သုံးမြောက်ပုံစံစတီးကြောင်းကြီးကိုမြေကြီးထဲမှာ site ထူထားတာပါဘယ်သူ site ထူသွားပြီးတော့ဘယ်ကရောက်လာတယ်လဲဆိုတာမသိရသေးပေမဲ့အမျိုးသားဥယျာဉ်တာဝန်ရှိသူတွေကနေရာအတိအကျကိုထုတ်မပြောပါဘူးအကြောင်းကတော့အဲ့ဒီနေရာကလူသူအယောက်ပေါက်နေပြီးလမ်းပြောက်သွားရင်လာကယ်နေရမှာဆိုလို့လို့ပြောပါတယ်ရူမေးနီးယားနိုင်ငံမှာလည်းအခုလို stainless steel နဲ့လုပ်ထားတဲ့သုံးမြောက်ပုံစံစတီးကြောင်းကြီးကို Niam KI တောင်တန်းထူထပ်တဲ့နေရာမှာတွေ့ခဲ့ရပြီးဒီဇင်ဘာလ၁ရက်နေ့မှာပြန်ပြောက်သွားခဲ့ပါတယ်ဒီစတီးကြောင်းကတော့အမြင့်9ဘီလောက်ရှိပြီးအစိုးရကထိမ့်သိမ်းစောက်လျှောက်ထားတဲ့ရှေးဟောင်းညင်ကျေးမှုနေရာမှာလာဆိုင်ထားတာဖြစ်တဲ့အတွက်တရားမဝင်ဘူးလို့ရဲတာဝန်ရှိသူတွေကပြောပါတယ်အဲ့ဒီစတီးကြောင်းကြီးနှစ်ခုစလုံးဟာအကောင့်ပွားမျိုးဖြစ်ပြီးဘာရွယ်ချက်လဲဆိုတာတော့မသိရသေးပါဘူးရှင
်။အင်ဒိုနီးရှားနိုင်ငံကအမျိုးသားတယောက်ဟာကြောင်လေးတွေအတွက်ဝတ်စုံချုပ်ပေးပြီးအွန်လိုင်းကရောင်းချနေပါတယ်။ဖရာဒီလူနီးယားပါရာဒီချုပ်တဲ့ဝတ်စုံတွေကစူပါလူဆန်းကောင်ဝတ်စုံမျိုးကနေခေါင်းမီးခြုံထားတဲ့ဝတ်စုံမျိုးတွေလည်းပါဝင်ပါတယ်။သူဟာအရင်တုန်းကတော့ကျောင်းဆရာအဖြစ်အမှုထမ်းခဲ့ပြီးနောက်စိုက်ကဲပြင်ဆရာအဖြစ်လည်းလုပ်ကင်ခဲ့သလိုအခုနောက်ဆုံးအချုပ်ဆရာအဖြစ်နဲ့ကြောင်ဝိစုံတွေကိုချုပ်ပေးနေတာပါအခုလိုအွန်လိုင်းကနေရောင်းချတာကိုလွန်ခဲ့တဲ့3နှစ်လောက်ခရဲကလုတ်ကင်ခဲ့ပြီးတော့တနေ့ကိုအနည်းဆုံးဝိစုံ4စုံလောက်ရောင်းရရင်ဒလကိုအမေရိကန်ဒေါ်လာ210လောက်ရတယ်လို့သူကပြောပါတယ်ဝိစုံတစ်ထည်ကိုအနည်းဆုံး6ဒေါ်လာကနေ10ဒေါ်လာအထိတန်ဖိုးသတ်မှတ်ထားတာပါကြောင်ချစ်တဲ့သူ့အမျိုးတွေစီကနေအကြံဉာဏ်ရခဲ့တာဖြစ်ပြီးတော့ကြောင်လေးတွေကိုအခုလိုလူနဲ့တူအောင်ဝိစုံချုပ်ပေးရတာပျော်စရာကောင်းတယ်လို့ဖရာဒီကပြောပါတယ်ခင်ဗျ
တနင်္ဂနွေနေ့ညပိုင်းအတွက်ပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပြီးသွားမှာဖြစ်ပါတယ်ခင်ဗျာအမေရိကန်နိုင်ငံတဝမ်းမှာဗိုင်းရပること့စ်ကူးစက်မှုတွေဆက်ပြီးတော့မြင့်တက်နေပြီးတော့ဆောင်းအာသီခရစ်စမတ်ပွဲတော်အားလည်းရက်ကိုရောက်ရှိလာနေတာနဲ့အမျှမိသားစုတွေမိစေတငယ်ချင်းတွေစုဝေးကြဖို့ရှိတာကြောင့်ဗိုင်းရပること့စ်ကူးစက်မှုတွေလည်းပိုပြီးတော့တူလာဖို့ရှိနေပါတယ်ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့ပြည်နယ်အလယ်ပိုင်းကဆန်ဒီယာဂိုကျွမ်းဝန်းဒေသတွေမှာတော့ဒီနေ့ညကစပြီးတော့လူတွေအနေနဲ့အိမ်ထဲမှာပဲနေကြဖို့ကန့်သတ်မှုအသစ်တွေကိုထုတ်ပြန်လိုက်ပါတယ်။အဲ့ဒီဒေသတွေမှာရှိတဲ့ဆေးရုံတွေရဲ့အထူးကျက်မှတ်ကုသဆောင်တွေမှာကုသနေတဲ့သူဥယျာဉ်15ရာခိုင်နှုန်းအောက်ထိကျသွားမှဒီကန့်သတ်မှုတွေကိုပြန်ရုပ်သိမ်းသွားမယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးဂေဗန်နျူဆန်ကပြီးခဲ့တဲ့တစ်ပတ်ကပြောလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ကိုလာအတွင်းဗိုင်းရပ်စ်ကူးစက်မှုတွေအမြင့်ဆုံးပြန်ဖြစ်လာနေပြီးဒါကိုထိန်းချုပ်နိုင်ဖို့အတွက်အာဏာပိုင်တွေအနေနဲ့ရုံးကန်နေရတာကြောင့်မြို့တော်ဆိုးမြို့နဲ့အနီးအနားတစ်ဝိုက်မှာလာမယ့်အင်္ဂါနေ့ကစပြီးတော့တယောက်နဲ့တယောက်ခက်ခော်ခွာနေဖို့စီးမြင်တွေကိုတင်းတင်းကြပ်ကြပ်ချမှတ်သွားမှာဖြစ်တယ်လို့တောင်ကိုရီးယားကျန်းမာရေးအာဏာပိုင်တွေကဒီနေ့မှာပြောလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဂျော်ဂျီယာပြည်နယ်ကိုမနေ့ကတွားရောက်ခဲ့ပြီးတော့အထက်လွှတ်တော်အမတ်နေရာနှစ်နေရာအတွက်အရှင်းပြိုင်နေကြတဲ့ Republican ကိုယ်စားလှယ်လောင်းနှုတ်အတွက်လည်းမဲဆွယ်စည်းရုံးခဲ့ပါတယ်။အဒီအထက်လွှတ်တော်အမတ်နှစ်နေရာကအမေရိကန်ထက်လွှတ်တော်မှာဘယ်ပါတီကြီးစိုးထားမလဲဆိုတာကိုအဆုံးပြတ်ပေးသွားမှာပါ။ Republican ကိုယ်စားလှယ်လောင်းနှုတ်အတွက်မဲဆွယ်ပွဲမှာသမ္မတ Trump ကမိခင်နိုမာ၃ရက်နေ့ကသမ္မတရွေးကောက်ပွဲမှာမဲမတမာမှုတွေရှိရဆိုတာကိုထပ်ခါတလဲပြောသွားခဲ့ပါတယ်ခင်ဗျာ။တနင်္ဂနွေနေ့ညပိုင်းအတွက်စီစဉ်တွေကတော့ဒီလောက်ပါပဲ COVID-19 အရေးပေါ်အခြေအနေရ VOA မြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကိုလက်လုံးမှာယာယီရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီဒီစီစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ် VOE စီစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
Thank you. This program has come to you from the Voice of America, Washington.